Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ12ရက်အင်္ဂါနေ့ညပိုင်း 9:20 အထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျမဧသနာကျော်ပါရှင်နေပေါင်းနိုင်ငံမှာဒီကနေ့မွန်လွယ်ပိုင်းကအားပြင်းတဲ့ငရင်တစ်ခုထပ်လုပ်သွားပြီးတော့လူပေါင်း42ဦးမကသေဆုံးသွားခဲ့ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုချီအပန်းဖြေမြို့မှာဒီကနေ့တွေ့ဆုံနေပါတယ်ရှင်အခုလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကျမနဲ့အတူကိုရန်နိုင်ပြောပြပေးဖို့ရှိပါတယ်မနန်းလောရေ
ကောင်းပါပြီရှင်ရှမ်းပြည်နယ်လောက်ကိုင်းကုန်းချမ်းဒေသဖက်မှာမြန်မာစစ်တပ်နဲ့ကိုကံပလောင်ရခိုင်တပ်မတော်တပ်ပေါင်းစုအဖွဲ့တွေနဲ့ဒီကနေ့မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်
။အဲဒီမှာဒီမြန်မာပြည်ကကသာသီခုနှစ်ပြည်ကျော်တက်ပြီးမှချင်းထုတ်ဆီးဆင်းတက်လာတယ်။အဲမှာတက်နေတဲ့ချိန်မှာဒီနေ့ပေါ်နေပြီးတော့အဲမှာတက်ပွဲတွေလာကြည့်လို့ဖြစ်သွားတယ်။
တအောင်ပလောင်တမရော်ရဲ့ပြန်ကြားရေးတာဝန်ခံမှရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်ထိုင်းနိုင်ငံကတဆင့်အိန္ဒိချင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံအထိဘင်္ဂလီနဲ့ရိုဟင်ဂျာလူမျိုးတွေလူကုန်ကူးခံနေရပြီးထောင်နဲ့ချီဖန်စီခံနေရတဲ့သတင်းတွေနဲ့ပဲခူးနဲ့စကိုင်းတိုင်းဒေသကြီးမှာမြန်မာကျပ်တပေါင်းနဲ့9000တန်ငွေဆက်ကူအတုတွေဖမ်းမိတဲ့သတင်းလွတ်တော်သုံးရက်အစည်းအဝေးတွေပြန်ဆတဲ့သတင်းဒီလိုသတင်းတွေကိုတင်ပြတော့ဖို့ရှိပါရယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
နေပေါ်နိုင်ငံမှာဒီကနေ့မွန်လွယ်ပိုင်းကအပြင်းနဲ့ငရင်တစ်ခုထပ်လုပ်သွားပြီးတော့လူပေါင်း42ဦးမကသေဆုံးသွားပါတယ်။နေပေါ်မှာလွန်ခဲ့တဲ့သတင်းသုံးပတ်ကပဲအင်အားပြင်းနဲ့ငရင်တစ်ခုလှုပ်ခဲ့ပြီးကင်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးတွေလုပ်နေချိန်မှာအခုလိုမျိုးငရင်တစ်ခုထပ်ပြီးတော့လှုပ်တာပါ။အခုနောက်ဆုံးရရှိတဲ့သတင်းအရလူပေါင်း1000ကျော်ဒဏ်ရာရရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ပြင်းအား 9.3 ရှိတဲ့ငရင်ဟာကတ်မန်ဒူးမြို့တော်အရှေ့ဘက်မိုင်50နီးပါးကိုဗဟိုပြုပြီးတော့လှုပ်ခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းနိုင်ငံဌာနကပြောပါတယ်။တနားရီအတွင်းမှာကိုပြင်းအား 6.3 အထိမြင့်တဲ့ငရင်ပါဝင်နောက်ဆက်တွဲငရင်6ခုလည်းထပ်လှုပ်သွားပါတယ်။ငရင်လှုပ်လို့ UNICEF ကုလသမဂ္ဂကလေးသင်ငယ်များရုံအဆောက်အအုံဟိုဘက်ဒီဘက်ရိမ့်ခါပြီးတော့ဝန်ထမ်းအားလုံးစပွဲအောက်မှာဝင်ပုန်းနေရတယ်။နောက်တော့လမ်းမပေါ်ထွက်ပြေးရတယ်လို့အဲ့ဒီမှာရှိတဲ့ဝန်ထမ်းတူက VOA ကိုပြောပါတယ်။ဒီကနေ့လှုပ်တဲ့ငရင်ဗဟိုချက်ဟာဧပြီလ25ရက်နေ့ကလှုပ်တဲ့ပြင်းအား 9.8 ငရင်ဗဟိုချက်ကနေပြီးတော့မိုင်60ကျော်ပဲဝေးပါတယ်။ပထမငရင်ကြောင့်လူပေါင်း 8,000 ကျော်သေဆုံးပြီးတော့ထောင်ပေါင်းများစွာအိုးအိမ်မဲ့ဖြစ်ကုန်တာပါ။ငရင်ဒဏ်သင့်သူတွေကိုအစိုးရနဲ့အကူအညီပေးရေးအဖွဲ့တွေကအစားအစာရေနဲ့ယာယီနေဖို့နေရာတွေကူညီထောက်ပံ့ပေးနေပါတယ်။အကူအညီပေးရေးလုပ်ငန်းတွေဟာနောက်ဆက်တွဲငရင်တွေရာသီဥတုဆိုးရွားတာနဲ့ဝေးလံတဲ့အရက်တွေစီရောက်ဖို့ခက်ခဲတာတွေကြောင့်အစောပိုင်းရက်တွေမှာအတော်လေးအခက်ကြုံခဲ့ရတာပါ။ပြီးခဲ့တဲ့လငရင်တန်းအရေးပေါ်ကူညီကယ်ဆယ်ရေးအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ415သန်းမှလည်း22သန်းပဲရသေးတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့ပါတယ်ရှင်။
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာလို့ဆိုသူတွေအပြစ်ပါလာတဲ့ဆက်လီတစ်စင်းကိုအင်ဒိုနီးရှားအာဏာပိုင်တွေကကြားဖြတ်တားဆီးလိုက်ပါတယ်။အချင်းမြောက်ပိုင်းကမ်းလွန်မှာအဲ့ဒီဆက်လီကိုအင်ဒိုနီးရှားရေတပ်ကတနင်္လာနေ့နှောင်းပိုင်းမှာတားဆီးခဲ့တာဖြစ်ပြီးလေပေါ်ပါလာတဲ့လူတွေကိုအစားအစာရေနဲ့စေဝါအထောက်ပံ့တွေပေးပြီးတော့သူတို့လမ်းအတိုင်းဆက်လွတ်လိုက်တယ်လို့အင်ဒိုနီးရှားရေတပ်ပြောခွင့်ရတဦးကပြောပါတယ်။အဲ့ဒီလူတွေဟာအင်ဒိုနီးရှားကိုလာတာမဟုတ်ပဲဘယ်သွားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်လို့ဆိုသူ2000ကျော်ကိုလွန်ခဲ့တဲ့ရက်တွေအတွင်းပင်လယ်မှာကယ်တင်ခဲ့ပါတယ်။နောက်ထပ်လူပေါင်းများစွာဟာလေတွေပေါ်မှာအပြစ်အသိရှိနေနိုင်သေးတယ်လို့လှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေဟာလူမောင်းခိုးကူးမှုကိုထိုင်းနိုင်ငံကပကြသေးခင်ရဲ့ပိုင်းတွေမှာနှိမ်နှင်းနေတာနဲ့ဆက်ဆက်နေတယ်လို့ယူဆကြပါတယ်။ဒီကိစ္စဟာနိုင်ငံကရာဇဝတ်မှုဖြစ်ပြီးပြည်ထနာကိုဖြေရှင်းဖို့နိုင်ငံကအဖွဲ့အစည်းတွေအကူအညီလိုတယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကဒီကနေ့မှာပဲပြောပါတယ်လူမောင်ခိုကူးသူတွေကုန်းမော်တက်တာကိုဆက်မလုပ်ကြတာကြောင့်လူထောင်ပေါင်းများစွာပင်လယ်ထဲမှာရှိနေနိုင်တယ်လို့နိုင်ငံတော်ရွှေပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM ရဲ့အာရှပစိဖိတ်ဒေသဆိုင်ရာယုံကြည်ကဲ Jeff Lavovic ကဒီကနေ့မှာပဲပြောပါတယ်ရိုဟင်ဂျာတထောင်ကျော်ကိုမလေးရှားလူမောင်ခိုကူးသူတွေကလန်ကာဝီကျွန်းကမ်းလွန်မှာတနင်္ဂနွေနေ့ညဘက်ကပစ်သွားခဲ့ကြတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီလူအများပြားဟာအားနယ်ပြီးစားလောင်နေကြတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာတရှိကင်ဆောင်ထားတဲ့မျက်နှာဖုံးစုလူတစုကအင်တာနက်ဘလော့ဂါတယောက်ကိုခုတ်တက်သွားပါတယ်။မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအယူလွှတ်မှုမပါဘဲနဲ့ဘလော့ရေးသားသူကိုဒီနေ့အတွင်းမှာတိုက်ခိုက်တာဒါ3ချိန်မြောက်ဖြစ်ပါတယ်။ blogger Anata Bijoy Desko, see help you, Madane, Kotatwai, Lutawan Shidriga, Suwai. Bangladesh Newa, American Nangana, Nemejo blogger, Avijit Ranye, blog Samyena, Mukto Monago, Kutakayare, Mr. Deska, Sepio Dawin Tagiraba. Mr. Rangale, Bada Yesoyamugo, Sanjine Sari, Yeta Bio, Nemejo Dupsipi, Daga Dakuma, Timbare, Saubia, Wedakuani, Pianama, Dakai Kayaraba. A Ludamudre, Metingadu Dugo, Yega Penawai. Tilo Dakai Mumu, Melama, Pipwaronga, Daga Muroma, Washika Rockmango, Ludoyaga Dane Kotadab Sipari. Mr. Rockmanga, Islan Sanji, Yeda Murijang, Dakai Kayarab Sipio, Dimune Pamire to Naugaro, Bada Yjanga, Janari Pitelo, Yega Piavarisha.
Philippine, Japan, Obermazon, Chain, Pudre, Yida Seal, Chimulone Bare, Dina Nangan's Long Haji, been an enemy by Samuna Padabi, Jonangan at Bentan, Yemponi, and Nanganiba. Don't you pin a Madigan, load the Seal, Chimuma, Japan, Piatemon, the Senate, Philippine, Yida, Frigates, the Demodus, Parello, Philippine Town, Shiguriga, Piobare. ဒီစေလေးချင်းမှုဟာတရုတ်နိုင်ငံကိုတခုခုပြောဖို့ယူရတာမဟုတ်ဘဲစည်ရေးစွန့်အင်နဲ့ပူးပေါင်းဆောင်ရွက်မှုအကောင်းဆုံးဖြစ်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ စည်ရေးလေးချင်းကတခုမှရဟယင်းတစ်စင်းကဖိလစ်ပိုင်ဖရီဂိတ်စစ်တမ်းဘောဘောကထွက်ပြီးဂျပန်ဖြတ်သိမ်းဘောဘောမှာဆင်းတာကိုလေးဆင်းတာကိုလေ့ကျင့်တာမှာပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပင်လယ်မှာထိတ်တိုက်တွေ့တာတွေပုံမှန်မဟုတ်တဲ့ဖြစ်တွေကိုရှောင်ရှားပြီးတော့ဘေကင်းလုံခြုံစေရေးရွေချက်နဲ့လေ့ကျင့်တာဖြစ်တယ်လို့ဖိလစ်ပိုင်ရေးတဲ့ဦးစီးချုပ် Jesus Milanga GMA online ဒရင်ဌာနကိုပြောပါတယ်တရုတ်ဆိုရကတော့ဒီစီးလေးချင်းမှုနဲ့ပတ်သက်ပြီးစိုးရိမ်မိတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကအင်္ဂါနေ့မှာပြောလိုက်ပါတယ်ဖိလစ်ပိုင်ဆိုရဟာနိုင်ငံတကာဥပဒေကိုထပ်တလဲလဲချိုးဖောက်နေပြီးဒေသတွေမှာအခြေအနေတွေတင်းမာလာအောင်လုပ်နေတယ်လို့ဟွာချူရင်းကဆွဆွဲလိုက်ပါတယ်ဖိလစ်ပိုင်ဆိုရဟာအမှန်တကယ်စီးမင်းတွေက Pidello, GME online the name of Popia Bare, A near her name by Simon at Bada Bio, Tioning and it, and Yam Bora, Mu Machine near Pibaric.
You American than Yaba Yamabada Sisenigo, Yamai Kuna Igani Senai T, Lidomida Nasali, Kilohax, Tinetonia Konga, Lidomida Nasanga, Kilohax, Tite Kuchanga, Lidomida Tonsane, Kilohax Koton Ninga.
ไลโดมีดางาเซตเตคิโลฮักซ์งาชิชิงงาเนสนีเนตะนิงกรีนีริมาไลเลมีดา190คิโลฮักซ์ติงงาคงงารูกานีเนโชเนเปนีบาเดชิน အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုချီအပန်းဖြေမြို့မှာဒီကနေ့တွေ့ဆုံမှုရှိပါတယ်။ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စတွေပေါ်မှာနှစ်ဖက်သဘောကွဲလွဲမှုတွေဖြစ်နေတာကြောင့်ဆက်ဆံရေးတင်းမာခဲ့တဲ့နောက်ပိုင်းဒါဟာမစ္စတာကယ်ရီရဲ့ပထမဆုံးရုရှားခီးစဉ်ဖြစ်ပါတယ်။ဆိုချီမြို့မှာပြုလုပ်တဲ့ဆွေးနွေးပွဲမှာမစ္စတ နိုင်ငံတကာအရေးယူတန်ခတ်မှုတွေလှုပ်ထားတဲ့ကိစ္စဟာရှင်နေပွဲအကြောင်းရထဲမှာမပါဝင်ဘူးလို့ရုရှားပြောခွင့်ရသူကရုရှားပိုင် Interfax သတင်းဌာနကိုပြောသွားပါတယ်။ဒါမဲ့လို့အဲ့ဒီကိစ္စပြောဆိုလာကြမယ်ဆိုရင်တော့ရုရှားအနေနဲ့သူ့ရဲ့ရည်တည်ချက်ကိုဖော်ပြသွားမယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့သဘောထားအမြင်ကိုရှင်းရှင်းလင်းလင်းသိစေဖို့အတွက်မစ္စတာကယ်ရီဟာရုရှားသမ္မတပူတင်နိုင်ငံသားရေးဝန်ကြီးဆာဂျေးလက်ဖရော့ခ်တို့နဲ့နှစ်နိုင်ငံဆိုင်ရာဒေသဆိုင်ရာအကြောင်းရပ်စုံကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဆွေးနွေးပွဲမှာတော့အီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်နိုင်ဖို့အီရန်နဲ့အင်အားကြီး6နိုင်ငံကြားမှာသဘောတူညီချက်ကိစ္စတွေကိုအလေးထားဆွေးနွေးမယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောသွားပါတယ်ရှင်။
ယူကရိန်းပြည်ပကမှာရုရှားနိုင်ငံဘက်ကစီးရီးယားပါဝင်ပတ်သက်မရှိဘူးလို့ငြင်းဆိုနေပေမဲ့လည်းယူကရိန်းနိုင်ငံအရှိတောင်ပိုင်းမှာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းရုရှားစစ်သား120ထက်မနည်းသေဆုံးခဲ့တယ်လို့သက်ခံရတဲ့ရုရှားအတိုက်ခံခေါင်းဆောင်ဘော်ရစ်နမ်ဆော့ဖ်စုတားတဲ့သတင်းချက်လက်တွေမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာအရဗျူဟာကျတဲ့ယထာလက်မှာဖြစ်တဲ့တိုက်ပွဲအတွင်းစစ်သား150လောက်သေဆုံးပြီးတော့ဒီဘော့စီမြို့မှာအခုနှစ်စောပိုင်းကဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်သား80ကျော်တေဆုံးခဲ့တယ်လို့သိရပါတယ်။ယူကရိန်းမှာသွားပြီးမတိုက်ခိုက်ခင်မှာရုရှားစစ်သားတွေဟာစစ် တက်ကနေအရင်လှုပ်ထွက်ရပြီးတော့ကိုဆန္ဒနဲ့ကိုယူကရိန်းမှာတောတိုက်တဲ့ပုံဖြစ်ရုရှားစစ်တပ်ကအတင်းလှုပ်ခိုင်းခဲ့တယ်လို့အစင်ခန်းသားမှာပြောထားပါတယ်တိုက်ခိုက်မှုတွေအတွင်သေဆုံးနိုင်ရရတဲ့စစ်သားတွေအတွက်မိသားစုတွေကိုရောကြီးပေးမယ်လို့ကာကွယ်ဝန်ကြီးဌာနကကတိပြုထားခဲ့ပေမဲ့လည်းအဲ့ဒီအတိုင်းမလုပ်ဆောင်ပေးဘူးလို့အစင်ခန်းသားမှာဆိုပါတယ်ဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ64မျက်နှာပါတီအစင်ခန်းသားကိုမျက်မြင်တွေ့သူတွေကိုမေးမြန်းရရှိချက်တွေသတင်းမီဒီယာကနေရတဲ့သတင်းတွေနဲ့ယူကရိန်းတိုက်ပွဲအတွင်းသိဆုံးခဲ့ရုရှားစစ်သားတွေရဲ့မိသားစုတွေစီကသိရတဲ့သတင်းအချက်အလက်တွေကိုအခြေခံပြီးတော့ပြုစုထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုအနေနဲ့ကျူဘာနိုင်ငံကိုနှစ်ပေါင်း90ကြာစီးပွားရေးပိတ်ဆို့မှုပြုလုပ်ထားတာကိုအဆုံးသတ်ဖို့ပြင်သစ်သမ္မတ Francois Hollande တိုက်တွန်းသွားပြီးတော့စီးပွားရေးပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့ကျူဘာနိုင်ငံကိုပြင်သစ်ကဆက်ပြီးတော့ထောက်ခံအားပေးသွားဖို့ကတိပြုပါတယ်။ကျူဘာနဲ့အမေရိကန်နှစ်နိုင်ငံကြားနှစ်ပေါင်း90ကျော်ရှိထားခဲ့တဲ့ဆေးကာလရလိုက်ခါသိမှုတွေကိုအဆုံးသတ်ဖို့အတွက်ကျူဘာသမ္မတ Raul Castro နဲ့အမေရိကန်သမ္မတ Barack Obama တို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကသဘောတူပြီးခဲ့တဲ့နောက်မှာ Mr. Hollande ဟာကျူဘာနိုင်ငံကိုရောက်ရှိလာတဲ့ပထမဦးဆုံးအနောက်နိုင်ငံခေါင်းဆောင်ဖြစ်ပါတယ်။ကျူဘာနိုင်ငံရဲ့တိုးတက်မှုကိုထိခိုက်စေမဲ့ကိစ္စရပ်တွေကိုပယ်ဖျက်နိုင်ရေးအတွက်ပြင်သစ်အနေနဲ့လှုပ်ပေးလို့ရတာလှုပ်ဆောင်ပေးသွားပါမယ်လို့ပြင်သစ်သမ္မတကဟာဗာနာတက္ကသိုလ်မှာမိန့်ခွန်းပြောကြားသွားခဲ့ပါတယ်ရှင်
။ယမန်နိုင်ငံမှာ9ရက်ကြာပြစ်ခတ်ရဆေးရေးစတင်မှုပဋိပက္ခအတွင်ပါဝင်ပတ်သက်နေတဲ့အဖွဲ့တွေအခုအင်္ဂါနေ့နောက်ပိုင်းကစပြီးတော့ပြစ်ခတ်မှုတွေရန်နာထားဖို့ရှိပါတယ်လူသားချင်းစာနာမှုအကူအညီတွေအလွန်မင်းလိုအပ်နေတဲ့ယမန်နိုင်ငံစစ်ပွဲအတွင်းကရဲသားပြည်သူတွေကိုအကူအညီပေးနိုင်ဖို့အတွက်ယာယီပြစ်ခတ်ရဆေးရေးယူဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညထိပ်တန်းရောက်တဲ့တင်တွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်ရှမ်းပြည်နယ်လောက်ကိုင်းကုန်းချမ်းဒေသဖက်မှာမြန်မာစစ်တပ်နဲ့ကိုကန့်ပလောင်ရခိုင်တပ်မတော်တပ်ပေါင်းစုအဖွဲ့တွေနဲ့ဒီကနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်အသည့်အချိန်နဲ့အသေးစိတ်ကိုတော့ VOA ထိုင်းအခြေစိုက်တင်ထောက်နိုင်ကွန်းအိမ်ကအခုလိုတင်ပေးပို့ထားပါရဲ့ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်လောက်ကိုင်းဒေသကုန်းချမ်းမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ကိုကန့်တပ်ဖွဲ့ပါဝင်တိုင်းဒါသားပေါင်းစုတွေကြားဒီကနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်အဓိကတော့ဒီငန်ချင်းမှရှမ်းဒေသမှာပေါ့အဲ့မှာဖြစ်ပါတယ်သူတို့ပြောပြောနေတဲ့ point 0022လားအဲ့နေရာမှာဖြစ်ပါတယ်မနေ့မိုးမလင်းချိန်ကလေးကတော့ဆက်နေ၄နိုင်တော့မထူးသေးဘူး၄နိုင်ပေါင်းကျွန်တော်အဲ့ဒီတော့လည်းနေကြည့်ရပါတယ်။ဒါနဲ့ကိုဒီလည်းနေကြည့်ကြည့်ကတရားကြတော့ချက်တော့ပြောပါတယ်။ပြီးတော့ဒီ husky လာတိုက်လေအပြင်းတုံးတယ်ပြောရဲ။တုံးပြီးတော့ပစ်တယ်လာပြီးတော့ပုံကျဲတယ်ဆက်တဲ့ကြည့်နေပစ်တယ်ပြီးတော့ကြည့်တာထိုးတယ်။အဲ့လိုကျွန်တော်နေ့ပိုင်းအထိတော့၃ကြိမ်ကြည့်ပြီးတော့ရှားပါတယ်။ဒီနေ့ဆိုဟိုတင့်ကားတို့တက်ကြတာကားတို့လည်းပစ်ကူပါတယ်
။အခုတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကတန်ချက်ကလက်နက်ကြီးတွေပြင်တိုက်လေရင်နဲ့ပါတုံးပြူပြီးပြစ်ခတ်တိုက်ခိုက်နေတယ်လို့လည်းဆိုပါတယ်။တိုက်ပွဲတွင်ထိခိုက်ကြဆုတ်မှုကတော့အတိမပြုတ်နိုင်သေးဘူးလို့လည်းဦးထွန်းမြတ်လင်းကပြောပါတယ်။အခုဖြစ်ပွားနေတဲ့တိုက်ပွဲမှာတောင်းပလောင်တပ်ဖွဲ့တွေကလည်းတိုင်းဒါတပ်ပေါင်းစုတွေနဲ့အတူပါဝင်တိုက်ခိုက်နေတဲ့အခြေအနေကိုတော့တောင်းပလောင်တပ်ဖွဲ့ရဲ့တရင်နဲ့ပြန်ကြားရေးတာဝန်ခံဗိုလ်ကြီးတာအိုက်ကျော်ကအခုလိုပြောပါတယ်။
အဲဒီနေ့ကတော့လောက်ပိုင်းကုန်းကျမ်းလေးဆောင်တာဖြစ်တယ်ကုကံဒီကောင်ကကုကံဒေသမှာတော်တော်တော်လေးဒီမှာဒီကဘေးဖြစ်တဲ့ဒီဒီတိုင်းရဲ့လေးကောင်လေးဒီရဲ့ကုကံဖွဲ့တဲ့အပေါင်းစုနဲ့ဒီအစီအစဉ်တက်တဲ့ကတော့အမြောက်တွေရောဒီအကြက်ကားတွေရောဒီလက်နေကြီးတွေအားပြီးမှတော်လေးအသိချမှတော်လေးပြလာတာပေါ့
ပြီးကြတဲ့မေလ၁၀ရက်နေ့ညဘက်မှာလဲ DNL တောင်းတမတော်အမှတ်6အခြေချပြူဟာနေမြေတိမ့်နီမြို့နယ်ထဲကနာတိယွာနဲ့မြောက်စီကြီးယွာကြားမှာသူစစ်စင်လာတဲ့မြမတမတော်နဲ့တန်းတမတော်တိုက်ရင်66တက်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အဲ့ဒီတိုက်ပွဲမှာတန်းတဘက်ကတမတော်ရဲ့စစ်မော်တော်ယာဉ်၄စီးကိုဖျက်ဆီးနိုင်ခဲ့ပြီးမြမတမတော်ဘက်ကထိခိုက်ကြဆုတ်မှုများပြားတယ်လို့ဗိုလ်ကြီးတာအိုက်ကျော်ကခုလူပြောပါတယ်
။ကိုလုံးပိနေလာတဲ့ဘက်ကအမနာတီရောကပိနေနေတဲ့ကြားနာတီရောနဲ့ညောင်ကြီးရောကြားမှာတမတနာရောဖြစ်သွားတယ်။အဲ့ဒီမှာကျွန်တော်ပြော6ဘောနော်အချင်းချထားတဲ့နေမျိုးဖြစ်တယ်။အဲ့ဒီမှာဒီမှာတို့ရတတ်ကကားကြီးခုနှစ်ဖေကျော်တက်ပြီးမှဒီထုတ်စီစဉ်တက်လာတယ်။အဲ့မှာတက်နေတဲ့အချိန်မှာဒီခုနှစ်ပြီးတော့အမတက်ပွဲတနာကြီးရောဖြစ်သွားတယ်။အဲ့မှာဒီလိုဖွဲ့တော့ဒီဖက်ကြဖို့မျိုးမရှိဘူး။အစိုးရတက်တဲ့ကကားလေးကြီးကနော်လေးကြီးပြည့်စုံတယ်။အမ20လောက်ကြာဆုံးမှာ19လောက်ကျော်တန်ရရလို့ဒီရတယ်။
တိုက်ပွဲပြီးမှာစစ်တီတဲ့အမြောက်တွေတင်လာတဲ့စစ်ရင်80စီးနဲ့က20စီးသာကွန်းလုံလမ်းတိုင်းဆက်လက်ချိတတ်နေပြီးဂျန်တက်စီ40ဟာဒိန်းဒီလမ်းတိုင်းပြန်လည်ဆုတ်ခွာခဲ့တယ်လို့လဲတန်းတမတော်ရဲ့သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပြီးမဲ့လဲဒီတိုက်ပွဲရဲ့ထိခိုက်ကြဆုံးမှုအခြေအနေကိုတော့တီးခြားတည်ပြုချက်မရရှိသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းအနေနဲ့လက်ရှိဖြစ်ပွားနေဆဲဖြစ်တဲ့မြန်မာမျိုးရန်ဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကတပ်ဖွဲ့တောင်းပလောင်မျိုးရန်လူမျိုးရေးတမတော် TNL ရခိုင်တမတော် Argan Army တို့နဲ့အစိုးရတို့ကြားငြိမ်းချမ်းရေးဆွေးနွေးဖို့အစီအစဉ်ရှိတယ်လို့လည်းမေလ9ရက်နေ့မှာသတင်းမီဒီယာတို့ကပြောဆိုခဲ့ပါတယ်အပြစ်ခံရဆေးရင်နဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်မြန်မာအစိုးရစစ်တပ်အနေနဲ့တိုင်းဒေသတွေမှာထိုးစစ်ရပ်တန့်ဖို့လူတယ်လို့ BSLF ကပလောင်ပြည်နယ်လူမျိုးရေးတပ်ဦးရဲ့အထူးတွေ့ရင်မူမိုင်းဘုံကျော်ကအခုလိုပြောပါတယ်
ငြိမ်းချမ်းရေးတကယ်ဆန္ဒအမှန်တကယ်ရှိတယ်မြန်မာပြည်တစ်ခုလုံးကိုဒီတိုက်ပွဲတွေရက်စေချင်တယ်ဆိုရင်တော့မြန်မာအစိုးရဖက်ကန်နေတယ်မှာသူစစ်တွေရက်ဖို့လိုတယ်သူတို့ရက်တယ်ဆိုရင်ကျွန်တော်တို့လည်းရက်လို့ရတယ
်တခြားတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့တွေ့ဆုံဆွေးနွေးပြီးအပြစ်ခံရဆေးရေးဗနာမသဘောတူညီချက်တွေရယူပြီးခဲ့ပြီးမဲ့လဲပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးနဲ့တော့အပြစ်ခံရဆေးရေးသဘောတူညီချက်မရရှိသေးပါဘူးလက်ရှိအချိန်ကတပြည်လုံးတိုင်းဒေသအပြစ်ခံရဆဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တိုင်းဒေသဖွဲ့ NCCD တို့ကြားအချင်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရဆေးရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းအိမ်ပါရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်လက်ပြီးကမ္ဘာအာရုံဆိုင်မှုရလာနေတဲ့လူကုန်ကူးမှုသတင်းဖက်အလှည့်ပေးပါဦးမယ်ထိုင်းနိုင်ငံထဲကနေတဆင့်အိန္ဒိနာချင်းမလေးရှားနိုင်ငံထက်နဲ့အင်ဒိုနီးရှားနိုင်ငံအထိဘင်္ဂလီနဲ့ရိုဟင်ဂျာလို့ခေါ်တဲ့လူမျိုးတွေလူကုန်ကူးခံရပြီးထောင်နဲ့ချီဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။တစ်ချိန်ထဲမှာပဲလူကုန်ကူးသူတွေရဲ့လမ်းတစ်လျှောက်တစ်ထောက်အနားရာထိုင်းနိုင်ငံကလည်းဒီပြဿနာကိုအိန္ဒိနာချင်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပူးပေါင်းပြီးဆွေးနွေးအဖြေရှာဖို့အတွက်ထိုင်းဝန်ကြီးချုပ်ကတိုက်တွန်းပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်။
ထိုင်းနိုင်ငံအတွင်းမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေလို့ယူဆရတဲ့အလောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းအစိုးရကလူကုန်ကူးသူတွေရဲ့စခန်းတွေကိုရှင်းလင်းရေးလုပ်ခဲ့တယ်လို့လူကုန်ကူးမှုမှာပါဝင်ပတ်သက်သူမှတ်သားကိုထိထိရောက်ရောက်အရေးယူဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအခုလိုမျိုးတင်းတင်းကြပ်ကြပ်ကင်တွယ်မှုတွေလှုပ်လာပြီးတဲ့နောက်မှာတော့အင်းဒီနာချင်းနိုင်ငံတွေစီကိုလှေစီးပြေဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်ဝင်ရောက်နေပါတယ်။ထိုင်းနိုင်ငံအတွင်းမှာအခြေစိုက်ထားတဲ့ရိုဟင်ဂျာ Refugee of Thailand အဖွဲ့ကပြောရေးဆိုခွင့်ရှိသူအဘူကာမန်ကတော့ပြည်ပြင်တွင်းမှာရောက်ရှိနေတဲ့ဒုက္ခသည်တွေကအကူအညီပေးဖို့အတွက်ဒီကနေ့မနေ့မှဆက်သွယ်လာကြောင်းအခုလိုပြောပါတယ်
။ဘုန်းဆရာကျွန်တော်ရတဲ့ဥစ္စာကအဓိကရတာထိုင်းနိုင်ငံနဲ့နေတဲ့မလေးရှားနဲ့ဇနဲ့လန်ကာဝီနဲ့အဲဒီဘေးနားမှာထိုင်းနေတဲ့မှာရှိတယ်လို့ကြားရတယ်။ Thai telephone နဲ့သူတို့တုံးနေတယ်အဲ့ဒါမနေ့ကနေပြီးတော့ဟိုတင်းကြီးကနေပြီးတော့သူတို့ဒီပင်ထဲမှာရှိနေတယ်။ဒီကထိုင်းကနေပြီးတော့သွားရှာလိုက်တာရှာလို့မဖြစ်ဘူးလို့ပြောတာ။အဲ့ဒီတည်းမှာမနေ့ညနေမနေ့ညနေလူကနေရောက်တီးသွားပြီ။နောက်တည်းလဲသုံးဖို့လူရှိတယ်။ဘာဖြစ်လို့ဒီသူတို့အသားမရှိဘူးဘာမှမရှိဘူးကွာ။စားဖို့ဘာမှမတက်ဖို့မရှိဘူး။အဲထိုင်းနိုင်ငံကသွားတာလဲရှာလို့မဖြစ်တော့ဘူးဖြစ်နေတယ်။အဲ့တော့အကူအညီတောင်းပါတယ်ယူအန်ဆရာကိုပြောပြပါရမလို့ဆိုလို့ဒီအဲတိုင်းအဆရာကိုပြောပြီးတော့ကျွန်တော်ကိုနည်းနည်းပဲကူညီပါလို့ကျွန်တော်အသက်ရှင်အောင်ပေါ့သူတို့ရခိုင်ကထွက်လာတာကနေကအရေး90တော်သွားပြီ95ရဲ့လို့ရှိသွားပြီဒါပဲပြောထားတယ
်ဒီကနေ့မှပဲဝင်းကြီးများအစည်းအဝေးပြီးထိုင်းဝင်းကြီးချုပ်ကလှေစီးပြေးဒုက္ခသည်တွေဝင်ရောက်လာနိုင်ခြင်းရှိတာတွေကိုပြောပြခဲ့ပြီးလူကုန်ကူးမှုပြဿနာကိုနိုင်ငံတကာနဲ့အဖွဲ့အစည်းတွေကပူးပေါင်းဖြေရှင်းကြဖို့ပြောဆိုလိုက်ပါတယ်
สองด้านนะอันหนึ่งก็คือเรื่องของความมั่นคงปลอดภัยของประเทศเราใช่ไหมครับเพราะเราเป็นเราก็ต้องดูแลคนไทยเป็นหลักใช่ไหมแต่อันที่สอง
เราพัฒนาจีอาบามะปฐมทุกข์อ่ะนายงานเราลงจงยีบ่าท้ายนายงานตายด้วยอธิกท้าจีอาบามะนอกทุกข์ยิ้มเป้ลุไม่ย่าราก็ลุขวัญเกษาบ่าท้ายนายงานด้วยมาปิมุจูลุมุฤทธิ์ขึ้นเนี่ยจ้ะรอตรุโกบะลุจี้ชุมเลยเราท้ายตะนายงานเนี่ยผิดชินอ่ะมาบ่ฮู้เบ้သက်ဆိုင်တဲ့အိန္ဒိယနိုင်ငံတွေကရောနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပါဆွေးနွေးဖြေရှာကြရမှာဖြစ်ပါတယ်။မဖြေရှင်းနိုင်ရင်တော့ထိုင်းနိုင်ငံအတွက်ဝန်ထုပ်ဝန်ပိုးဖြစ်နေပါလိမ့်မယ်။လူကလည်းပို့များလာမယ်။ပင်လယ်ပြင်မှာမျောနေတဲ့သူတွေရှိတယ်လို့လည်းသတင်းတွေထွက်နေတယ်။အခုကာလမှာပင်လယ်ပြင်ကိုပိုဖြတ်တာကလည်းမိုးမကြခင်လာကြတဲ့သဘောရှိပါတယ်။မိုးလေဝသကောင်းတဲ့6လလောက်အတွင်းမှာလာကြတယ်။ထိုင်းနိုင်ငံအတွင်းကိုရောက်လာရင်တော့ဥပဒေတိုင်းဆောင်ရွက်မယ်။ထိုင်းပြည်ပိုင်နဲ့အပြင်ဘက်ဆိုရင်တော့ထိုင်းနိုင်ငံနဲ့မဆိုင်ပါဘူး။
ထိုင်းဝန်ကြီးချုပ်ပြောပြသွားခဲ့တာပါ။ ထိုင်းဆိုရကဆရက်တွင်လူကုန်ကူးသူတွေရဲ့စခန်းတွေကိုဖျက်သိမ်းဖို့အတွက်အမိတ်ပေးခဲ့တာကြောင့်ဒီရဲ့ပိုင်းတွင်မှာထိုင်းနိုင်ငံတောင်ပိုင်းမှာလည်းဘင်္ဂါလီနဲ့ရိုဟင်ဂျာလိုယူဆရတဲ့လူတရာကျော်ကိုဖမ်းဆီးမိခဲ့တယ်လို့ချုံပေါ်ခရိုင်ထဲမှာတော့မြန်မာအများစုပါတယ်ရွှေပြောင်းလို့တမခွန်၂၀ခန့်ကိုထိုင်းစစ်တပ်ကဖမ်းဆီးမိခဲ့ပါတယ်နေ့စဉ်နေ့တိုင်းရာနဲ့ချီပြီးတ mau te song tu le shi ke de lo aku kha ma le ti le pye ne ma shi ni ja de so bi thain tharin ni ma phop ya ni ba de dilo thain nai ngan ga ta sin malaysia indonesia thi a sin sin lu kon ku khan ni ya de bengali ne rohingya lu myo de ne patat lo thain so ya ga myanmar nai ngan malaysia nai ngan bangladesh nai ngan indonesia nai ngan sa de nai ngan ni ne pu paung a phie sha nai ye chou sa ni ba de shin
မအေးအေးမမင်းမြန်တင်ပြသွားရပါရှင်ခုတော့လွတ်တော်သတင်းတပုတ်တင်ပြပါအောင်မယ်မေလ17ရက်နေ့ကပြန်လည်စတင်လိုက်ပြီဖြစ်တဲ့နေပြည်တော်ကလွတ်တော်အစည်းအဝေးတွေမှာပြဋ္ဌာန်းမဲ့ဥပဒေတွေထွက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဥပဒေကျမ်းနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းတွေကိုအဓိကထားဆွေးနွေးကြဖို့ရှိတယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်၃ရက်အစည်းအဝေးတွေပြန်လည်စတင်တာဖြစ်ပါတယ်လွတ်တော်အတွင်းဆွေးနွေးအတည်ပြုကြဖို့ရှိတဲ့ဥပဒေကျမ်းတွေနဲ့ပတ်သက်လို့မဆုမုံကစူးစီးတင်ပြထားပါတယ်ရှင
်ဒဇမ်မတိုင်ငင်ကခိတရနာထားတဲ့ပြည်သူလွတ်တော်အမျိုးသားလွတ်တော်ပြည်ထောင်စုလွတ်တော်၃ရက်ရဲ့2015ခုနှစ်အတွက်လွတ်တော်တွင်အစည်းအဝေးတွေကိုမေလ17ရက်နေ့တနင်္လာနေ့ကပြန်လည်စတင်လိုက်ပြီးဖြစ်ပါတယ်အခုဒီချိန်ပြန်လည်စတင်မဲ့လွတ်တော်အစည်းအဝေးတွေမှာတော့လွတ်တော်တွင်အတည်ပြုနိုင်ရေးအခြေအတည်အငင်းပွားစရာပါဝင်တဲ့ဥပဒေကျမ်းတွေကိုဆွေးနွေးဖို့ရှိတဲ့အထက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကျမ်းနဲ့အမျိုးသားပညာရေးဥပဒေကျမ်းတွေကိုအဓိကဆွေးနွေးကြဖို့ရှိပါတယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီသတင်းပတ်တွင်မှပြန်လည်စတင်လိုက်တဲ့အမျိုးသားလွတ်တော်အတွင်းဆွေးနွေးကြဖို့ရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေနဲ့အမျိုးသားပညာရေးဥပဒေစတာတွေနဲ့ပတ်သက်လို့အမျိုးသားလွတ်တော်အမတ်ဦးလှဆွေကအခုလိုပြောပြပါတယ
်ဒီဘက်ထဲမှာအခြေခံဥပဒေကိုပြင်ဆင်ရေးအတွက်အဲ့ဒီဟာကိုဦးစားပေးပြီးတော့ထောက်ရဖို့အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဲ့ဒီကော်မရှင်တစ်ဖွဲ့ဖွဲ့ထားတာရှိတယ်အဲ့ဒီပါတဲ့အဖွဲ့ကပုဂ္ဂိုလ်တွေကဘယ်ချက်တွေဘယ်ချက်တွေတော့ပြင်ပြင်လည်းဘယ်ချက်တွေဘယ်ချက်တွေတော့မလုပ်ဖြစ်တဲ့ဆိုတာသူတို့အဲ့လိုစပြီးဆွေးနွေးနေတယ်ဗျအဲ့ဒီဟာကပါတီစုံပါတယ်ကျွန်တော်အဆုံးစုံစီစဉ်းစားသုံးသပ်လိုက်တယ်အဲ့ဒီ436ရဲ့ကာဗာလွတ်တဲ့ဟာတွေကတော့ဒါပြုပြင်ပြောင်းလဲလို့ဖြစ်နိုင်တယ်436ရဲ့အဝအဝိုင်းမှာပါနေတဲ့ပုံမှန်တွေကတော့ဒီ95တိမှာဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးကျွန်တော်ယူဆတယ်ဟုတ
်ဟုတ်ကဲ့အန်ကဲနောက်တစ်ခုကအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့မူကြမ်းကဒီအမျိုးသားလွှတ်တော်မှာဆွေးနွေးမယ်ဆိုတာကရောဘယ်လိုမျိုးအနေအထားကြီးဖြစ်လာနိုင်မှာမလဲအန်ကဲဟုတ်
ကျွန်တော်တို့ကအချမ်းသာဘွဲမှာတော်လေးဖြတ်ပြီးသားဖြစ်နေပြီအဲကျွန်တော်တို့အမျိုးသားမှာအတည်ပြုတဲ့ဟာတော့ပဲရှိတော့မယ်ပြီးတော့ရှိရင်ပြည်သူလွှတ်တော်ပို့လိုက်မှာပေါ့နည်းနည်းဆန်းဆန်းလုပ်ပေးပါလိမ့်မယ်ခင်ဗျခက်တာကသမဂဖွဲ့ရေးမဖွဲ့ရေးသူဆန်းလားဗျသမဂဖွဲ့တာကိုအဲအားသူဖြစ်နေတဲ့တိုက်ခိုက်ပါတီကတော့ခံပြီးတော့တိုက်ခါလို့ပြောရဲပါတီတရားတွေကအတမကောက်လက်မခံဘူးဖြစ်နေတယ်အဲ့ဒါဆိုသူသူစမ်းတည်ရတယ
်ပြည်သူလွတ်တော်အတွင်းမှာလည်းဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းပြင်ဆင်နိုင်ရေးနဲ့ပတ်သက်လို့လွတ်တော်အစိုးရတမတော်တိုင်းရင်းသားကိုယ်စားလှယ်နဲ့ဒေါန်ဆန်းစုကြည်တို့ရဲ့၆ပွင့်ဆိုင်ဆွေးနွေးမှုရလက်အပေါ်မှာမူတည်ပါတယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်အဓိကကတော့ဒီ၆ပွင့်ဆိုင်ဆွေးနွေးဝေးရလက်ပေါ်မှာပဲအဲကျွန်တော်တို့မူတည်ပြီးတော့လွတ်တော်ကဆုံးဖြတ်မှာဖြစ်ပါတယ်။အဲ၆ပွင့်ဆိုင်ဆွေးနွေးပဲလောက်ထိအတိုင်းသာရောက်နေပြီလေပြီးတော့ဘယ်လောက်ထိအောင်မြင်မလဲ။အဲဒီပုံမှာကျွန်တော်တို့လွတ်တော်ကမြန်မြန်ဆန်ဆန်ဆုံးဖြတ်လို့ရနိုင်မယ်။အဲဒီမြန်မြန်ဖြစ်ပြီးတော့ရလကောင်းတွေရလူချင်းချင်းနဲ့အဲဘာလို့လဲ၆ပွင့်ဆိုင်ဆိုတာကတော့အကုန်လုံးတိုင်းရင်းသားကိုယ်စားလှယ်ရယ်ပြီးတော့ NLD ရယ်အဲတပ်မတော်ရယ်အစိုးရရယ်ဆိုတော့ဘက်စုံတာပေါ့။အဲဒီဘက်စုံတဲ့အဖွဲ့ကညီနိုင်လို့ထွက်လာတဲ့အပေါ်ရှိုံပြင်ဆင်မဲ့ရလဒ်တကလက်တော်မှာတင်အဲဒါဆုံးဖြတ်ပြီးဖို့အောင်မြင်ဖို့ရှိပါတယ်။အဲဒါကြောင့်ကျွန်တော်တို့ကတော့လောလောဆယ်မှာဒီရွေးကောက်ပွဲလည်းပြီးကြပြီဆိုတော့အဲ့လိုဒီထဲထဲဝင်ဝင်ဖြစ်တော်ကလေးကရှင်းနေဖို့မရှိတော့ပါဘူး။ရှောက်ပွင့်ဆိုင်ရဲ့ဆုံးဖြတ်ချက်တွေကလည်းဖြစ်တော်ကိုတင်ပြီးတော့ကျွန်တော်တို့ဘက်ကသဘောတူခွင့်ပြုလိုက်ရုံပဲရှိပါတယ်ခင်ဗျာနော်။
အမျိုးသားလွတ်တော်တွင်ဆွေးနွေးကြဖို့ရှိတဲ့ရင်းနှီးမြှုပ်နှံခြင်းဆိုင်ရာဥပဒေကျမ်းနဲ့ပတ်သက်လို့လည်းအမျိုးသားလွတ်တော်အမတ်လည်းဖြစ်လွတ်တော်တပ်ထုနဲ့တင်ရန်စာတရေးရာကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်သူအမတ်ဦးလှဆွေကအခုလိုရှင်းပြပါတယ
်။တပ်ထုဥပဒေကတပိုက်ချင်းကျန်တော့လေလွတ်တော်တရားသဘောထားကွဲလဲတဲ့ဟာတပိုက်ချင်းကိုကျွန်တော်တို့အဲ့ဒါကိုပြောင်းဖြတ်ဖို့လို့ကျွန်တော်တို့လွတ်တော်နာရကကြီးကိုတင်ထားတယ်။နောက်တစ်ခုက တော့မြေဥပဒေကျွန်တော်တို့တင်ထားပြီးသားရှိတယ်အဲ့ဒါဖြတ်ဖို့ရှိတယ်အဲ့အဲ့ဒါဒီဥစားပေးတဲ့ချက်မှာပါတယ်ရဟုတ
်အခုတစ်ခေါက်ပြန်ပြီးတော့စတင်လိုက်တဲ့လွှတ်တော်အစည်းအဝေးတွေမှာဆွေးနွေးမဲ့ဥပဒေတွေနဲ့ပြည်တွင်းနဲ့နိုင်ငံတကာကပါစောင့်ကြည့်နေတဲ့အရေးကြီးဥပဒေချမ်းတွေပါရှိနေတာမို့လွှတ်တော်၃ရက်ကလွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းအကြိတ်နဲ့ဆွေးနွေးကြဖို့ပြင်ဆင်နေကြပါတယ်ရှင်
မဆုမမင်းမြန်တင်ပြတော့တာပါရှင်ခုတော့ပထမပိုင်းစီစဉ်အဆုံးမသက်ခင်နောက်ဆုံးသတင်းဆောင်မတစ်ပုဒ်တင်ပြပါအောင်မယ်ပဲခူးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးမှာပြီးခဲ့တဲ့နှစ်ရက်အတွင်းမြန်မာကျပ်ငွေ10,000နဲ့9,000တန်ငွေဆက်ကူအတူ380ကျော်ဖို့ဖမ်းမိရရှိခဲ့ပါတယ်လောလောဆယ်မှာတော့အမှုနဲ့ဆက်ဆက်နေသူတွေကိုဖမ်းဆီးထားပြီးငွေဆက်ကူအတူတွေဘဲကဝင်ရောက်လာတယ်လဲဆိုတာကိုစစ်ဆေးဖော်ထုတ်ဖို့ပြင်ဆင်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
10,000 တန်နဲ့ 9,000 တန်ငွေဆက်ကူအတူတွေကိုဒီလ17ရက်နေ့နေခင်း2နာရီကျော်ကပဲခူးတိုင်းဒေသကြီးတောင်ငူမြို့နယ်အတွင်းမှာဖမ်းဆီးရမိခဲ့ပြီးတောင်ငူမြို့မှရဲစခန်းမှာအမှုဖွင့်ထားတာဖြစ်ပါတယ်။ဒီဖမ်းဆီးရမိတာနဲ့ပတ်သက်ပြီးတောင်ငူမြို့မြို့မှရဲစခန်းကတာဝန်ကျရဲအားရှိကအခုလိုပြောပါတယ်
။တောင်ငူကန်ရိုးရွာမှာရှိတဲ့ဆန်ဆန်ဆိုတဲ့စားတော့ဆိုင်မှာမိတာကဝေလက်ရှိလက်ဝဲထားတာတွေ့လာတော့စောအဲ့မှာပေါ့။သူကတော့တန်တောင်ကပေါ့။9,000 ကပထမဏအသေးရရှိရအဲ့ဒါတော့ပဲသူတက်ဆိုင်ရာပုံမှန်နဲ့ဖွင့်နေတယ်ဘောပူပန်းဥပဒေနဲ့ပုံမှန်က105-106ပဲ
ဖန်စီရမိတဲ့ငွေဆက်ကူအတူတွေဟာကြက်ငွေ86သိန်းကျော်ရှိတာဖြစ်ပါတယ်ငွေဆက်ကူအတူတွေဝင်ရောက်လာတဲ့လမ်းကြောင်းကိုတော့ဖန်စီထိန်သိမ်းထားသူကိုစစ်ဆေးမေးမြန်းဖို့ပြင်ဆင်နေတယ်လို့လည်းတာဝန်ကျရဲရရှိကပြောပါတယ်
တော်တယ်ကသူတွေးရှိတဲ့ဟာနဲ့ပဲလက်ရှိထိန်းသိမ်းပြီးတော့ရမန်ယူတော့ပေါ့ကွာဒီဥပဒေနဲ့ဖွင့်ပြီးတော့မှမှရမန်ယူပြီးတော့မှဒီသူနဲ့တက်ဆိုင်တာစစ်မေးမှာပေါ့
ဒီလ10ရက်နေ့ကလည်းစကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်အင်းခုံရွာအနီးမှာ9,000တန်ငွေဆက်ကူအတုကြက်ငွေ73သိန်းကျော်ဖမ်းဆီးရမိခဲ့ပါတယ်ဒီငွေဆက်ကူအတုတွေကိုတွားရောက်ဖမ်းဆီးခဲ့တဲ့ခန္တာရဲကင်းကစခန်းမှုရဲအုပ်တန်းစော်ကဖမ်းဆီးရမိတဲ့အခြေအနေကိုအခုလိုပြောပါတယ်
သူရေကြီးနကလည်းမရှိငုံကြီးပါနေလို့ပြောမှာပေါ့အလမ်းမင်းမြောင်းနဲ့နေဆိုင်ရဲ့ဒီနဲ့ထုံနှုတ်တွေ့တာတွားကြည့်စစ်သေးတဲ့ခါကျအဲဆိုင်ရဲ့ပေါက်ထည့်ကတွေ့တာပေါ့သူဆက်ကူက9,000နဲ့220နေရ73သိန်းတောင်းပေါ့ထောင်နဲ့ကရ60ရ660 900နဲ့ရ20ရ500ဒါပဲအဲ့ဒါတထောင်နဲ့အဲ့ဒါနေရတော့အစ်စ်တွေပဲ900နဲ့တစ်မျိုးပဲတူပေါ့
ဖန်စီရမိတဲ့ငွေဆက်ကူတွေရဲ့ထူးခြားချက်ကိုတော့ရဲအုပ်တန်းစော်ကအခုလိုဆက်ပြောပါတယ
်။လူမျိုးကွာခြားချက်ရှိလဲဆိုတော့ဆက်ရေသာပုံတွေပါပဲပါဘူး။ရေသာကျိုးလို့ရေသာပုံတို့နောက်ပြီးဆက်ကူတွေချောနေတာပေါ့။ရေသာစီရုပ်ပုံကမပေါ်ဘူးမပေါ်လား။နံပါတ်ကတရိုးတွေပဲ20နေရလို့မှအဲ့ဒါတိုင်းမဟုတ်7 3 4 5 2 6 နဲ့အခေယောကနံဟောတမျိုးတွေအဲ့ဒါလေးကြီးပဲပုံလုံးရတိုင်းမှာ
ဒီဖန်ဆီးထားတဲ့တက်တဲ့ကံပစ္စည်းတွေထဲမှာမှတ်ပုံတင်တစ်ခုနဲ့ထောက်ခံစာတစ်စောင်ပါဝင်တာကြောင့်မှတ်ပုံတင်ပိုင်ရှင်ကိုရှာဖွေဖန်ဆီးထားပြီလို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းမွန်ပြည်နယ်ဘီလင်းမြို့မှာ7,000တန်ငွေဆက်ကူ3,910ဖန်ဆီးရမိခဲ့တယ်လို့2013ခုနှစ်ဧပြီလအတွင်းကလည်းကချင်ပြည်နယ်မြကြီးနားမြို့မှာ7,900တန်ငွေဆက်ကူအတူ7,290ဖို့ဖန်ဆီးရမိခဲ့ပူပါတယ်။ဒီလိုငွေဆက်ကူအတူတွေဖန်ဆီးရမိပြီးတဲ့နောက်မှာတော့တချို့စီးပွားရေးလုပ်ငန်းရှင်တွေဟာငွေတူခွဲခြားတဲ့ဆက်တွေကိုအသုံးပြုနေကြရပါတယ်
။ကိုမိုးစောပါရှင်။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်မျိုးစုံကိုတင်ဆက်နေပါရယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်ထချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါ रे စားလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါ रे ရှင်ကျမတို့ VOA American အသံရဲ့ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ2425တို့ကနေဖန်ယူနာဆင်နိုင်ကြပါ रे
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းစရာနဲ့တိုက်ရိုက်လေလိုင်းကိုနားဆင်ကြရပါပါခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းစရာကိုတင်ဆက်ပါမယ်ဒီတစ်ပတ်အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်ဒီကံဒီတော်စုအတွင်းမှာဂျက်ဖက်သမားရီရန်ကကာဝယ်နိုင်ရေးရည်ရွယ်ချက်နဲ့ပြည်သူတွေရဲ့တယ်လီဖုန်းမှတ်တမ်းတွေကိုအမျိုးသားလုံခြုံရေးအေဂျင်စီကစောင့်ကြည့်ပိုင်ခွင့်ပေးထားတဲ့အခွင့်အာဏာဒီလကုန်မှာဂုံဆိုးတော့မှာဖြစ်ပါတယ်ဒီလိုငင်းပွားဝေယာဥပဒေနဲ့ပတ်သက်ပြီးဆက်ကျင်သုံးခွင့်ထပ်တိုးမလားပြုပြင်မလားဥပဒေပြုအမှတ်တွေဒီသတင်းပတ်ထည်ဆုံးဖြတ်ဖို့အတွက်ဖိအားပေးမှုတွေရှိလာနေပါတယ်ဘ ਹੁ အစိုးရယူကန်တရားရုံးတွေကတော့ဒီလိုအများပြည်သူနဲ့သက်ဆိုင်တဲ့အချက်လက်တွေအများအပြားသိမ်းဆည်းထားတာကတရားမဝင်ဘူးဆိုပြီးဆုံးဖြတ်ထားတာပါဒါပေမဲ့2000ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးပေါ်ပေါ်ခဲ့ပြီးနောက်ပိုင်းကျင့်သုံးခဲ့တဲ့ဒီအစီအစဉ်ကိုရပ်ပြေရမယ်လို့တော့ဆုံးဖြတ်ခဲ့တာမျိုးမရှိပါဘူး။ပြည်သူတွေရဲ့တယ်လီဖုန်းမှတ်တမ်းတွေကိုစောင့်ကြည့်တာကတရားမဝင်ဘူးဆိုပြီးအယူခံတရားရုံးကဆုံးဖြတ်ခဲ့တဲ့အချိန်ထဲမှာပဲဒီအစီအစဉ်ကိုပြောင်းလဲပြေးရမယ်ဆိုပြီးကွန်ဂရက်စ်လွှတ်တော်အတွင်းမှာတိုက်တွန်းတာတွေလည်းရှိခဲ့ပါတယ်။ဒီမိုကရက်ထက်လွှတ်တော်အမတ်ပက်ထရစ်လီဟီကအခုလိုပြောပါတယ်။
I believe we have to protect our national security.
ကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးကိုကာကွယ်ရမယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာအခြားနဲ့မတူဘဲပေးအပ်ထားတဲ့အများပြည်သူရဲ့လွတ်လပ်ခွင့်တွေကိုလည်းကာကွယ်ရမယ်လို့ကျွန်တော်တို့ယုံကြည်ထားတာပါ
။ဝန်ရမ်းပြည့်ဖြစ်ထွက်ပြေးခဲ့တဲ့အမျိုးသားလုံခြုံရေး agency contractor ဝန်ထမ်းဟောင်း Edward Snowden ရဲ့ထုတ်ပေါ်ပြောဆိုချက်တွေကြောင့်အမေရိကန်ပြည်သူတွေကသူတို့ရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုထောက်လိုက်ရေးအဖွဲ့ကစောင့်ကြည့်တယ်ဆိုတာကိုသိခဲ့ကြဒေါသဖြစ်ခဲ့ကြတာပါ။သမ္မတဥပမာကတော့ဒီကိစ္စကိုပုံစံအသင့်နဲ့ချင်းကပ်ဖြေရှင်းသွားမယ်ဆိုပြီးပြီးခဲ့တဲ့နှစ်ကဂရီဘေးပြောခဲ့ပါတယ
် The United States is not spying on ordinary people who don't
American ပြည်တော်စုဟာမျိုးသားလုံခြုံရေးပေါ်ချင်းကျောင်းမှုမရှိတဲ့တာမန်ပြည်သူတွေကိုထောက်လန်းစောင့်ကြည့်တာမဟုတ်ပါဘူးကျွန်တော်တို့ရဲ့မူဝါဒနဲ့လုံထုံးလုံနည်းတွေမှာလည်းတဦးချင်းရဲ့ပုဂ္ဂလိကအချက်လက်တွေမပေါက်ကြားဖို့အလေးထားလှုပ်ဆောင်ပါတယ
်အယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြားပြီးမကြားခင်မှာပဲ Republican အမတ်တော်တော်များများကဒီစီစဉ်ဟာဖုံးပြောတဲ့အကြောင်းအရာပေါ်မှာမဟုတ်ဘဲခေါ်ဆိုတဲ့မှတ်တမ်းတွေကိုသာတင်ထားတဲ့အစီအစဉ်ဖြစ်တဲ့ဆိုပြီးခုခံပြောဆိုပါတယ် Republican ထက်လွတ်တော်အမတ် Mitch McConnell ကအခုလိုပြောပါတယ
် The NSA can find connections
ဒီစီစဉ်ရောက်အမျိုးသားထောက်လှမ်းရေး agency အနေနဲ့ပြည်ပအကြမ်းဖက်သမားတွေနဲ့ပြည်တွင်းမှာအကြမ်းဖက်သမားဖြစ်လာနိုင်ခြင်းရှိတဲ့သူတွေအကြားဆက်သွယ်မှုကိုဖော်ထုတ်နိုင်ခဲ့ပါတယ်ဒါဝဝေဝံတဲ့သူတွေကဒီအချက်ကိုမတိကျကျပြုကျင်တာမျိုးဒါမှမဟုတ်ပိုခက်ခဲအောင်လုပ်ချင်နေလို့ရပါတယ
်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Barr ကတော့ဒီအစီအစဉ်ကိုရပ်ဆိုင်းဖို့ဆိုတာမစင်စားစင်းတဲ့ကိစ္စဆိုပြီးအခုလိုတုံ့ပြန်ပြောဆိုပါတယ
် We're going to keep America safe. We're not going to
American ပြည်အောင်စုဘေးကင်းလုံခြုံရေးကျွန်တော်တို့ဆက်လုပ်မှာပါနောက်ထပ် September 17အကြမ်းဖက်တိုက်ခိုက်ခံရနိုင်ခြင်းဒီထားမျိုးဘယ်တော့မှပြန်ရောက်မခံနိုင်ပါဘူ
းဒါပေမဲ့လည်းဒီလိုစောင့်ကြည့်တာကပုဂ္ဂလိကကိုယ်ရေးကိုယ်တော်အချက်လက်တွေပေါ်ချိန်ချောက်နေတယ်ဆိုပြီးမြင်သူတွေလည်းရှိခဲ့ပါတယ်သမ္မတဥပမာကတော့အခုလိုအခြေတင်ဆွေးနွေးမှုတွေကပဲအမေရိကန်ပြည်ထောင်စုအတွင်းမှာထင်သာမြင်သာရှိရမယ်ဆိုတဲ့ဂရီကိုဒီကူဖော်ပြနေတာဖြစ်တဲ့အကြောင်းအခုလိုပြောဆိုပါရစေ
။ No one expects China to have an open debate about their surveillance programs.
တရုတ်နိုင်ငံဟာသူတို့ထောက်လန်းကြည့်နေတဲ့အစီအစဉ်တွေအကြောင်းပွင့်ပွင့်လင်းလင်းဆွေးနွေးမယ်။ရုရှားမှလည်းနိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုအလေးထားမယ်ဆိုတာမျိုးဘသူမှမျှော်လင့်မထားပါဘူးကျွန်တော်တို့သတိရသင့်တာကကျွန်တော်တို့ဟာလူတွေရဲ့ကိုယ်ရေးကိုယ်တာနဲ့လူကုန်တိတ်ခါကိုအလေးထားတဲ့နေရာမှာရှေ့တန်းကရက်တီတဲ့အတွက်မတူညီတဲ့စံနှုန်းစံထားတွေနဲ့ရက်တီနေတယ်ဆိုတာပ
ါဒီလိုပုဂ္ဂလိကဒူချင်းစီရဲ့အချက်လက်တွေအများအများသိသိခွင့်ကဖွဲ့စည်းပုံနဲ့ညီမညီအမေရိကန်ဗဟိုတရားရုံးချုပ်ကပဲပြည်သက်ဆုံးဖြတ်မယ်လို့အားလုံးကမျှော်လင့်ထားပါတယ်လောလောဆယ်မှာတော့လွှတ်တော်အနေနဲ့မြို့သားလုံခြုံရေးအေဂျင်စီရဲ့အစီအစဉ်ကိုဆက်ပြီးတော့တည်တံ့တိုးတာဓမ္မမုတ်ပြင်ဆင်တာတွေလှုပ်လာနိုင်ပါတယ်ပါတီနဲ့စလုံးကလွှတ်တော်အမတ်တွေကတော့မြို့သားလုံခြုံရေးနဲ့အများပြည်သူတွေရဲ့လွတ်လပ်ခွင့်အကြားမျှတအောင်ချိန်ဝင်ရှာညှိရတဲ့အလုပ်ကစိတ်ကိုခက်ခဲတယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ
သိန်းခရယူတင်ဆက်ထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေဖြစ်ပါတယ်ပညာရေးအခြေအနေဆိုပေမဲ့ကျွန်တော်တို့အဓိကအလေးထားပြီးတော့ဆွေးနွေးသွားမှာတော့အထက်တန်းပညာရေးပြောရမယ်ဆိုရင်တော့တက္ကသိုလ်ဝန်ထမ်းဒီပညာရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့ဒီလက်ရှိဆိုရင်မြန်မာနိုင်ငံမှာဒီပညာရေးဥပဒေကိုပြည်ပြင်ပြောင်းလဲဖို့ကြိုးစားနေလို့ပဲပညာရေးစနစ်ပြောင်းလဲဖို့ကြိုးစားနေမှုတွေလည်းရှိနေပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဟာပြောရမယ်ဆိုရင်နှစ်အတန်ကြာတဲ့ကစမ်းသပ်ခံပညာရေးဆိုပြီးတော့အထူးဖြစ်ထက်တန်းပညာရေးမှာဝိဇာသိပ်ပံခွဲလိုက်အမျိုးမျိုးတွဲလိုက်ခွဲလိုက်ဒီချင်းဒီအောက်မှာရုန်းကန်ခဲ့ရတာပါဒါကြောင့်မို့ဒီချင်းဒီတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ရှိပါတယ်ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပါတယ်ပေါင်းဆွေးနွေးပေးဖို့အတွက်ကျွန်တော်တို့ဒီတက္ကသိုလ်တွေကဆရာဆရာမတွေနောက်ဒီပညာရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့ပုံကူတွေကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ချို့လဲဖုန်းလိုင်းအခက်ခဲကြောင့်ခေါ်လို့မရပါဘူးကျွန်တော်ဒါနဲ့ပတ်သက်လို့ဆင်းပြင်းပညာဦးစီးဌာနကိုလည်းကျွန်တော်ဆက်သွယ်ပါတယ်ဒါပေမဲ့သူတို့ဘက်ကတောင်းခံပြီးတော့ဒီဒိုင်းလေးလိုက်မှပြောမယ်လို့မရှိပါဘူးကျွန်တော်တို့လေးလိုက်ပုံမှာတော့အရင်ဆုံးတော့ဥတုတဒီမန္တလေးတက္ကသိုလ်ကကတိကပါပဲသူကဆိုလို့ရှိရင်ဥတုတဟာမြန်မာနိုင်ငံဆရာများအသင်းရဲ့ဒုက္ခထားလည်းဖြစ်ပါတယ်နောက်တစ်ခုကတော့မတ်တူတူမှာတော့အနန္ဒီရာဒီအမျိုးသားပညာရေးကွန်ရက်ရဲ့ဒီဖွဲ့ဝင်တူဖြစ်ပါတယ်။နောက်ပသိန်တက်သူကကတိကတူဖြစ်တဲ့ကုတန်းထိုက်အောင်လည်းလီလိုက်မော်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်တူတူမာကိုမေးကြည့်ပါတယ်။မတ်တူတူမာကအခုကနည်းနည်းနေဝေးလဲရောက်နေတော့ဖုန်းလိုင်းခက်ခဲရှိမှဆိုလို့မတ်တူတူမာကြားပါရဲ့လားခင်ဗျ။
ဟုတ်ကဲ့
ဒါနော်။ Okay မတ်တူတူမာဖုန်းလိုင်းကတော့ကျွန်တော်လေးနည်းနည်းလေးဟိုဟာဖြစ်တော့ကျွန်တော်တက်နိုင်တော့ကျွန်တော်ဟိုဆွေးနွေးပွဲမှာကျွန်တော်ခေါ်သွားပါမယ်။ဖုန်းလိုင်းအခုတက်ချီကျွန်တော်ဖြည်းဖြည်းလေးမကြားပါဘူး။မတ်တူတူမာအရင်ဆုံးမော်အခုပြောရမယ်ဆိုရင်ကျွန်တော်ခုနခင်ပြီးပြောခဲ့သူပဲတလျှောက်လုံးဒီ social link ခေတ်ကျွန်တော်စစ်စွာခေတ်မှာမြန်မာနိုင်ငံအထက်တန်းပညာရေးစနစ်ကအစမ်းသက်ခံပညာရေးဆိုပြီးတော့အထူးဖြစ်ဝိစာသိပ်ပံခွဲလိုက်တွဲလိုက်ဒီတေယုံညွှန်းတဲ့နေမျိုးမျိုးပြောင်းလိုက်အဲ့လိုမျိုးဖြစ်နေပါတယ်အဲ့တော့ဒီအခြေအနေကအခုဆိုပညာရေးစနစ်ကိုပြောင်းလဲဖို့လည်းကြိုးစားနေကြပြီအဲ့တော့အထက်တန်းပညာရေးစနစ်ရဲ့လက်ရှိအခြေအနေတည်ထလာမယ့်အခြေအနေဘယ်လိုမြင်ပါလဲခင်ဗျအလားအလာပေါ့
ဟုတ်တယ်ဘာလို့ဒီအဆက်ဘက်နေနေလို့ပြောလိုက်တာလဲဒီမှာဒီနေနာမှန်ပါသေးတာဆံမျိုးပေါ့နော်ဒီမှာဒီနေနာရေးဆံမျိုးပေါ့လေဟုတ်ကဲ့ဆံမျိုးပေါ့ဟုတ်ကဲ့ဆံမျိုးပေါ့လေဟုတ်ကဲ့အဲ့တော့အခုအဓိကပြဿနာကတော့ဒီနေရာရေးစနစ်အကြောင်းပြောကြပြီပေါ့နော်ဒီမှာနေနေနေရာရေးအလုံးမိတ်တိုင်ပါလေလို့ပြောပြီးလို့ဆိုတော့ဆံမျိုးပဲဆက်နေတယ် ဒီကတော့ရှိရပါတော့ဘာလို့ဒီတက်ကူဝင်ခွင့်နဲ့အချိန်ကြာပြီးဆုံးအဖြစ်ကိုပြုကြရတဲ့ပုံစံမျိုးအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ဒီမှာအချိန်ကြီးနေတဲ့ဆိုတော့ ်သားဖို့ဒီအောက်ကြီးတဲ့လက်မှတ်ကိုပေးပြီးတော့ဒီကောင်းလာရဲ့အမျိုးသိရင်လေပါတာရဲ့ဒီစိုးပေါ့လှစ်လှစ်ရေးချင်တယ်တက္ကသိုလ်ကနေဆက်ပြီးသွားအောင်ပြန်ထားတယ်ပါလေဒီချင်ပါ
ဟုတ်ကဲ့
တော့ဒီတိကျတော့ကိုယ်လုံးနဲ့တော့ဆန့်ကျင်ရေးလေးတွေကအမြင်နဲ့ဆန်းစားကြရတဲ့အခါကြီးလေအဲ့ဒါကကျွန်တော်တို့ကဆယ်လမ်းဆံပြီးဝဲဆိုရဲပေါ့နော်ဒီဒီဟိုအခဲတဲ့အစီကိုကြောက်ဖမ်းကျွန်တော်ကအစီဒီကောင်တန်းနိုင်နိုင်နေဆိုတဲ့ဟာပေါ့နော်အဲ့ဒါအမှတ်နဲ့ပဲဆွဲနေတယ်စနစ်ကိုပဲကျွန်တော်တို့ကကိုယ်တော့လေဒီကတနာပဲအခုဒီကတနာပဲထိုင်နေဆိုင်နေရတယ်
ဟုတ်ကဲ့အ
ဲ့ဒီကတနာကိုမှန်မှန်နိုင
်ဟုတ်ကဲ့ကျွန်တော်နောက်ပြဿနာကျွန်တော်တက်ထပ်ပြီးတော့ဆွေးနွေးပါမယ်ခုနကမတ်တူတူမှာပြောသွားတဲ့အထဲမှာဒီတက္ကသိုလ်ကောလိပ်လိုက်ဝင်ခွင့်ကိစ္စကျွန်တော်မကြခင်ကကျွန်တော်ရထားတဲ့ဒီအထောက်အထားတစ်ခုရဆိုတော့2015မတ်လ31ရက်နေ့ရက်စွဲပါပဲအဲဒီပြည်ထောင်စုကြီးဌာနကဒေါက်တာနေဝင်းဦးဒုတိယညွှန်ကြားမှုလက်မှတ်နဲ့ဒီတက္ကသိုလ်တွေကိုသူစာပို့ထားပါတယ်အဓိကတော့လာမယ့်ပညာသင်နှစ်မှာတက္ကသိုလ်ဝင်ဒီတက္ကသိုလ်စာမေးပွဲဒီရမှတ်ကိုအခြေခံပြီးတော့တက္ကသိုလ်ဝင်ခွင့်အစားမှာတက္ကသိုလ်အလိုက်ဝင်ခွင့်စီစစ်ရွေးချယ်စနစ်ကိုကျင့်သုံးမှုရှိရအကြောင်းမလို့တက္ကသိုလ်တွေဘက်ကဘယ်လိုလုပ်မလဲဆိုတာကိုသူတို့လမ်းပြီးတော့မေးထားတဲ့စာပါကျွန်တော်တော့ဒီကိစ္စနဲ့ပတ်သက်လို့ဥတုတောက်ကိုမေးချင်ပါတယ်ခင်ဗျာ သူကခုနကခုနမတ်သူတို့မှလည်းပြောပါတယ်တက္ကသိုလ်ဝင်တက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်တွေကဆုံးဖြတ်မယ်ဒါတသက်နောက်တဒန်းလိုဟာမျိုးဖြစ်သွားမယ်ဆိုလို့ရှိရင်လက်ရှိအထက်တန်းပညာရေးစနစ်ပုံစံကတော့ရေသွေးကျသွားနိုင်လားဘယ်လိုရှိပါလဲ
အဲဘယ်လိုပါတော့ကျွန်တော်တို့ကပုံမှန်ဟာဆန်တော့ပညာရေးစနစ်ကြောင်းလို့ဆိုရင်ဟိုစနစ်တစ်ခုကတစ်ခုကြောင်းလို့ဆိုရင်ဒါမှတိတိကျကျရေးရမရှိဘူးသူတို့ပြောမှဒီပညာရေးကိုအကောင့်ဖက်ခေါ်တဲ့ဆက်ကျမှတွေကရှိရတယ်ပေါ့နော်အဲ့မှာကျွန်တော်ကစပြီးပြက်ကြလာတယ်။အဲ့တော့အရင်ကကြာကြတော့မလားဆိုတော့ကြာသူပဲပြောလို့ရတယ်။ဘာကြောင့်ဆိုတော့လုံးဟိုဘာလို့ဒီချင်းမဒီလိုဖြစ်မှုတွေပဲလောက်တာကြီးလဲ။အဲ့တော့ဒီဒီထဲနဲ့ချက်တန်းအောင်လဲအစိုးရအစွမ်းတော့ပြောနော်။အစိုးရစစ်ပြေးနေတယ်။ဒါပေမဲ့ဟိုတုံးကအဲ့လိုတော့ဆိုတော့ကတိတွေပုံမှန်ကြာတယ်။ဆက်ဆက်မှကြီးအရေးကြီးကြောင်းပေါ့။ဒါကျွန်တော်ပြည်ရေးစနစ်ကိုအကောင့်ဆက်ပုံနေတဲ့ဒီဒီရဲ့မှားယွင်းတဲ့ဟိုမူဝါဒတွေကြောင်းပေါ့နော်။အခုလည်းတော့ဝင်ဝင်ပြည်ရဲ့ကျွန်တော်တို့သွားမယ်။အဲ့တော့ဒီစနစ်နဲ့အဲ့တော့ဒီဉာဏ်ရင်းမှုချုပ်ကိုပုံရောက်ရဲ့ပုံနောက်နဲ့ပဲစဉ်းစားရတယ်။အဲ့တော့ကျွန်တော်တို့ဆရာဆရာမရဲ့ဟိုဒီဆရာဆရာမများဖွဲ့ချုပ်မှုလက်ထက်ကြားပြီးတော့စနစ်တကျဟိုထူးနေတာဒီပိုင်းမရှိဘူးပေါ့နော်။မရှိတဲ့ခါကျတော့ဘာတူလာလဲဆိုတော့အခက်အခဲတွေအများကြီး။ဘယ်လိုလဲတော့မအောင်ပါလို့ဆိုတော့ဘယ်သူမှမသိဘူး။ဒီတာမောက်ဖွဲ့ချုပ်တွေနဲ့ဒီဉာဏ်ရင်းမှုချုပ်တွေကလည်းလုံသွားတယ်။ဒါကလုံးဝအလိပ်ရမရှိတဲ့ကိစ္စကြီးပေါ့နော်။အဲ့တော့ကျွန်တော်ကဟုတ်ပြီဒီစနစ်နဲ့တော့မတော်မှမတော်ဘူးမဟုတ်ဘူး။ဒီလိုမျိုးကိုတော့ကျွန်တော်လည်းဒီအမှတ်စနစ်ပြင်အောင်ကြိုက်ဘူး။ကျွန်မနဲ့မလို့ရတယ်ဒီဘောကကျောင်းသွားတယ်ပြက်သွားတယ်အများကြီးကျွန်တော်ရှေ့မှာတည်ရတယ်။ဆက်မဲ့ဆုံးနာပြောတယ်လို့ပေါ့။ဒီမြမဒီနာယူကျောင်းထဲမှာဆရာဆရာမကြီးကအကောင့်ဖြစ်ပေါ်တဲ့ဒီဖြစ်တဲ့အတွက်ဒါဒီအားလုံးကျွန်တော်တို့ဆရာဆရာမအိမ်နဲ့ညိုင်းတိုင်းနေရမယ်ဆွေးနွေးရမယ်။ပြီးတော့ကြည်ကြည်တဲ့နဲ့လူကြီးတွေလုံးပါရမယ်အားလုံးဒီနာယူစိတ်ဝင်စားနဲ့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ကြီးအားလုံးပါရမယ်။ဒီလိုမပါလောက်ဘူးဆိုရင်ကျွန်တော်တို့ကဒီပညာရေးစနစ်ကကျန်တဲ့ဒီတုံးညမှာပဲ။ဒါကြောင့်လဲဆိုကျွန်တော်မြန်မာပြည်ပြည်ညာကြီးကအခု9နှစ်လောက်ရှိပြီ။ကျောင်းထဲကဘာမှတည်တဲ့ဝင်တော့ကျောင်းထဲကအနာရှင်ပြည်ညာကြီးနဲ့ဖြစ်လာ
။ဟုတ်ကဲ့
ကျွန်တော်တို့ဒါတွေဘယ်လိုစူးစမ်းမလဲ။ဒီချိန်ကစူးလို့ရမှာ
။ဟုတ်ကဲ့
ဟုတ်ကဲ့ပါ
။ကျွန်တော်ပဋိသတ်သူကဆရာဦးတန်းထိုက်အောင်လဲကျွန်တော်ဒီလိုက်မို့တင်ပြပါလိမ့်။ဦးတန်းထိုက်အောင်ကြားပါလားခင်ဗျာ။ဦးတန်းထိုက်အောင်ကြားပါလားခင်ဗျာ
။
ဟုတ်ကဲ့ဦးတန်းထိုက်ကိုတန်းထိုက်အောင်ကြီးခုနဦးဒူတာတို့ဒီမတ်တူမာတို့ပြောသွားတာအထက်မှာပါပါတယ်ဒီတက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်တွေကဆုံးဖြတ်ဆွေးနွေးမဲ့ကိစ္စမှာဆိုရင်တော့ဦးဒူတာကတော့အထက်တန်းပညာရည်သွေးကြသွားနိုင်တယ်လို့တော့ခုနကသူယူဆရတယ်ဆိုရဟာသူပြောသွားပါတယ်ခင်ဗျာကိုတန်းထိုက်အောင်ရဲ့အမြင်ရောသိကြပါလေ
အခုဒီသူတို့ကဘယ်လိုလဲဆိုတော့ကျွန်တော်ကပြုတ်ပြင့်နေတဲ့ဥစ္စာကိုသူကဟိုတစားဒီတစားလိုက်ဖာနေတာနဲ့တူရယ်ဗျလေတူရဲဆိုတော့အခုလဲကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေဆိုပြီးတော့တခါလဲပြောပြီးတော့မှဒီဥစားပြင်စေးအတွက်လဲအကြောင်းသားတွေဒီလိုမျိုးလုပ်ပြီးတော့မှအခုဆိုလို့ရှိရင်လဲဒီနေ့ဆိုလို့ရှိရင်လဲရုံးထုတ်တဲ့ဥစားတွေမျိုးလောက်တာပေါ့ဗျာအဲထားပါတော့အဲ့တော့အမျိုးသားပညာရေးအဲ့တော့ဟိုပညာရေးကိုသူကစနစ်ကိုတစ်ခုလုံးကိုဖြည်းဖြည်းချင်းအကုန်လုံးလိုက်ပြင်နေမှရမယ်ဥစားအခုလိုမျိုးဟိုတစားတွေစားပြင်လို့ရှိရင်တော့ပို့ပို့ပြီးဆိုးရတာအောင်ပဲရှိအခုဒီလိုပြောပါလဲဆိုလို့ကျအခုပြင်စင်းရေးဘလိုပဲတင်လိုက်ပညာရေးဘလိုပဲတိုက်လို့သူအပေါ်ချုပ်ကင်နေတဲ့ဥစ္စာရှိနေတယ်။ချုပ်ကင်နေတဲ့ဥစ္စာကဒီဟိုအုတ်ချိုရေးဘိုင်းမှာဟိုဘန်ဒါရေးဘိုင်းမှာဟိုနှစ်ခုစလုံးမတိုက်ဘူး။သူကချုပ်ကင်ထားတဲ့အတွေ့တကယ်တမ်းအုတ်ချိုမှာတကယ်တမ်းလောက်ကင်လောက်ရကင်လာမှာမဟုတ်ဘူး။သူကတော့သူရဲ့ဘောကနေမှာအမိန်နေလာနေတဲ့အတွေ့အဲဥပမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဗျာဟိုဟိုသူကတစ်ဖက်ကဟိုပညာတက်အောင်လုပ်ပေးဖို့အတွက် facility တွေပါလေဟိုတော့ဟိုအားပေးဖို့မရှိဘဲနဲ့တစ်ဖက်ကဘောင်းဆိုအောင်ကျက်ရာခိုင်နှုန်းကောင်းတယ်ဆိုတဲ့ဥစ္စာမျိုးပြကျင်တဲ့အတားမှာအဲ့ဒီမှာပညာပညာမတက်ဘဲနဲ့သူအတန်းနဲ့မတန်တဲ့အတန်းတွေကိုတစ်ဖြည်းချင်းတစ်ဖြည်းချင်းတစ်နည်းချင်းတစ်နည်းချင်းတက်လာနောက်ဆုံးဘွဲရသွားပြီးတော့မှပညာမတက်တဲ့ဘွဲရလူတန်းစားဆိုတဲ့ဥစ္စာမျိုးပေါ်လာတဲ့အထိဖြစ်လာတာဟုတ်
ဟုတ်ကဲ့
အဲ့တော့ percentage percentage သူတို့အများအား percentage ပြောနေတဲ့ဒီဥစ္စာကတော့ဟိုမအောင်မြင်နိုင်ဘူးကြာ
ဟုတ်ကဲ့
အခုဆိုရင်လေ၁၀တန်းမှာဆိုလို့ရှိရင်လေဟိုဟိုရင်တော့ဟိုမှာဆယ်ဟိုပထမဦးဟိုတော့ကျွန်တော်တို့ရှေ့ပိုင်းမှာတော့ပထမဦးဆိုတဲ့ဇုံနဲ့တနိုင်ငံလုံးဇုံနဲ့လုတ်တယ်ဇုံနဲ့လုတ်ရတယ်မှာတော့မတမာမှုရှိတယ်ဆိုပြီးတော့တစ်ခါပြန်ပြီးတော့ဆယ်ဇုံလုတ်တယ်ဆယ်ဇုံလုတ်ရတယ်မှာအခုဒီနှစ်မှာဆိုလို့ရှိရင်ဇုံနဲ့ပြန်လုတ်တယ်အဲ့လိုလုတ်ရကဟိုအချိန်မှန်နေကိုရနေသလားဆိုတော့အချိန်မှန်ရတာမဟုတ်ဘဲနဲ့တဖြည်းဖြည်းချင်းဟိုအောင်ဟိုလိုမဟုတ်ဘူးဒီလိုမဟုတ်ဘူးဆိုတော့တဖြည်းဖြည်းချင်းဆန်းတိုက်နေတာမျိုးတွေဖြစ်နေအဲ့ဆေးဆုံးလုတ်တယ်ဆိုလို့ရှိရင်လည်းအတေးဟိုဟာဖြစ်တယ်ဆိုလို့ရှိရင်လည်းသူကမတမာမှုကတဖြည်းဖြည်းချင်းနဲ့ပေါ်လာအခုတစုံနဲ့လုတ်တယ်ဆိုရင်လည်းတစုံနဲ့လုတ်တဲ့ဥစ္စာကလည်းမှန်ကန်မှုရှိနေမှာဆိုစင်တာကအကုန်လုံးတိုင်းနဲ့ပြည်နယ်တွေမှာအကုန်လုံးခွဲထားတယ်အများကြီးခွဲထားစင်တာတစ်ခုတည်းမှာမရှိဘူးမရှိတဲ့အခါမှာမျှတမှုဆိုတာလည်းမရှိနိုင်တယ်လို့ဟိုတနေမှာသူရဲ့နောက်ဟိုဥစ္စာပေါ့ဟိုကိုယ့်ရဲ့တိုင်းနဲ့ပြည်နယ်ဟိုဘယ်လိုခေါ်မလဲကိုယ့်ရှိဝင်ကြားကျင်တဲ့အတွက်အဲ့ဒီမှာ percentage တက်အောင်ပေါ့ဗျာအောင်ချက်ကောင်းအောင်ဆိုပြီးတော့မှနောက်ထပ်သမီးမျိုးနဲ့လှုပ်တဲ့အခါမှာ operation ကိုချပစ်လိုက်တာမျိုးတက်ပစ်လိုက်တာမျိုးနဲ့အဲ့တော့ level ညီတာတန်းတူမဟုတ်ခဲနဲ့အဲ့လိုဖြစ်လာတဲ့အခါမှာမတမာမှုတွေပေါ်လာပြီးတော့ဟိုအခြေအနေကတော့ပိုပြီးဆိုးနိုင်တယ်ဒါအပြင်ကျွန်တော်ဆက်ပြီးပြောချင်တာတစ်ချက်တည်းပြောရမယ်ဆိုခုနကချစ်တန်းတို့လေးတန်းတို့ခုနကကိုသုဒ္ဓပြောသွားတဲ့ပိစာတကယ်တမ်းပြောရမယ်ဆိုရင်ကွင်းစင်းလေးလာချင်းပိုပြီးအခြေအနေပိုပြီးဆိုးနိုင်တယ်အခုလေးတန်းနဲ့ချစ်တန်းကိုအခုပြန်ပြီးတော့မှ ABCD ဒီခွဲလိုက်တယ်ပေါ့ဗျာအဲ့တော့ဒီကြီးဆိုတာကြားတယ်ပေါ့ကြားတဲ့ဥစ္စာကိုပြန်ပြီးတော့ကုစားပြီးတော့ပြန်ပင်ရတယ်ဆိုတော့အခါမှာဆရာဆရာမတွေကအခုဆိုလို့ချင်းသွားပင်နေရပြီပင်နေရတဲ့အခါမှာသူတို့ကအခုရှေ့လာမယ်နှစ်ကြလို့ချင်းသူကအဲ့လေးတန်းတင်နေကြဆရာဆရာမချစ်တန်းတင်နေကြဆရာဆရာမကအဲ့ဒီအတန်းတွေကိုဟိုဘယ်လိုကောင်းလဲဗျာဟိုသူများနဲ့အတူတူလုပ်နေရတယ်အခုတော့ပို့ပြီးတော့ဟိုအလုံးရှုပ်လာတယ်လို့စိတ်ထဲမှာထင်လာကြောင်းပိတ်တဲ့ရဲ့သူများကဟိုအနားယူပြီးတော့မှမိသားစုနဲ့ဟိုတခြားကိစ္စဝေးစားလုပ်နေရတယ်အချိန်တော်အတွင်းမှာဟိုသူကမနာပဲနဲ့ဒီဟာမျိုးတွေလုပ်လာတဲ့အခါမှာလေးတန်းနဲ့ချစ်တန်းကိုသူကရှောင်နေလာတယ
်ဟုတ်ကဲ့
ရှောင်နေလာတဲ့အခါမှာမတမာမှုကပါလာဘူးဘယ်လိုပါလာလဲဆိုလို့ရှိရင်အကြောင်းအုပ်တွေနဲ့ဒီဘာလာရက်ကိုခွဲဝေပေးတဲ့လူတွေကသူကဟိုလက်ထိုးမှုတွေပါကြီးရလာတယ်ပြီးရင်သူကလေးတန်းနဲ့ချစ်တန်းကိုမရအောင်သူကလုံလာတဲ့အခါမှာလေးတန်းနဲ့ချစ်တန်းကိုတကယ်တင်ရတဲ့ဆရာကဟိုမကျွမ်းကျင်တဲ့ဆရာအချားနှစ်တွေတုန်းကမတင်မှုတဲ့ဆရာတွေဖြစ်လာတယ်အဲကျွမ်းကျင်တဲ့လူကဟိုမတင်နဲ့မကျွမ်းကျင်တဲ့လူကတင်လာမယ်ဆိုလို့ရှိရင်ဒီတဲ့ပို့ပြီးတော့အခြေအနေစိုးလာနိုင်တယ
်ဟုတ်ကဲ့ကျွန်တော်ထောက်အောင်ကျွန်တော်ဒီလက်ပိလိုက်ကိစ္စနောက်တစ်ချောင်းမှာကျွန်တော်ဆွေးနွေးကြပါမယ်ကျွန်တော်နောက်ဒီလေးလိုက်မှာတူလေးရောက်နေပါတယ်မတ်ဆွေကတော့အဲသူစာတင်တဲ့တွေ့ကြုံလည်းရှိတယ်မိဘတူလည်းဖြစ်ပါတယ်မတ်ဆွေကြားပါလားခင်ဗျာ
ကြပါလေ
โอเคမဆွေခုနရှေ့ရဆွေးနွေးသွားတာလည်းကြားပါပါကျွန်တော်တို့ဒီ2015ခုနှစ်ဒီတက္ကသိုလ်ဝန်ထမ်းဘော်ဒီဆယ်ရန်ဆောင်ပွဲတွေပြီးခဲ့တဲ့မတ်လကလည်းပြီးသွားပါပြီဒါပေမဲ့လာမယ့်2015 2016တက္ကသိုလ်စာသင်နှစ်မှာတစုံတရာပြောင်းလဲဖို့ပြင်ဆင်လာကြပြီဆိုတော့ကျောင်းသားတွေဘက်ကအခက်ခဲဆရာတွေဘက်ကအခက်ခဲမိဘတွေရဲ့အခြေစိုးရိမ်မှုဘယ်လိုရှိလဲမဆွေရဲ့အတွေ့အကြုံလေးပြောပြပါဦးဟုတ်ကဲ့ရ
ှင်အရင်ကဟိုဆက်ရအောင်လေဆိုတာလေဆိုတိုက်တဲ့ဟိုပုံမှန်ရေးတဲ့တက္ကသိုလ်ပေါ့နော်ကလေးကဆိုင်တက်ခင်ရမယ်အဲ့ဒီဘက်ကြောင့်မလို့ကလေးဘက်ကလည်းတင်းနေမှုရှိလို့မိမတွေဘက်ကလည်းဟာဒါသူဒီတက္ကသိုလ်တော့တက်ခင်ရပါပြီဆိုတော့စိတ်မျိုးအေးရတာပေါ့နော်အခုကြတဲ့ခါကျတော့ဒီမလားအဖက်နဲ့ဒီတက္ကသိုလ်ကိုတက်ခင်ရဆိုရှင်ဒီကလေးဟာဒီတက္ကသိုလ်မှာသူတက်ရမယ်တက္ကသိုလ်မှာသွားပြီးတော့ဟိုဟာဝင်ဝင်ကိုဖြည့်ဦးဆိုတဲ့ခါကျတော့ဟိုသိရမလားအဲ့လိုလုပ်လိုက်ချင်ရရှင်ဒီပညာရေးစိတ်ဟာပါထူးသွားမှာမဟုတ်လို့လေဒီမှာဟိုကြည့်ကြနော်လေဘယ်မှာမထူသွားနိုင်ရှင်ဒါလေမိဘတွေလည်းငွေကြေးစီရပို့ပြီးတော့ပတ်စံကုန်မယ်ဒါကြောင့်လေဒီတက္ကသိုလ်ကိုဝင်ခွင့်ရဖို့အတွက်ဒီကလေးကိုဆက်ပြီးတော့တစ်ခါကျောင်းကြီးဆက်ဆိုင်ရအောင်မယ်ဒီရှင်လေးသင်ရအောင်မယ်အဲ့ဒါမျိုးတွေကဖြစ်လာအောင်မယ်နောက်ကဒီကလေးအနေနဲ့ကလည်းဟာဒီတက္ကသိုလ်တက်ဖို့တက်ဖို့ဆက်ပြီးတော့တစ်ခါလုံးဝရအောင်မယ်ဆိုတဲ့ခါကျတော့ဟိုကျောင်းသားလေးညစ်နာမိဘလည်းညစ်နာအဲ့ဒီခါမျိုးပဲဖြစ်လာနိုင်တယ်လေအကျိုးသက်ရမှုကတော့နောက်နောက်ပဲပေါ့ကလေးညစ်နာတဲ့အောက်မျိုးပဲရောက်လာမှာဘာမှတော့ထိကြလာမှာတော့မဟုတ်ဘူးတစ်ချိန်တည်းသင်ရမှာကပေါ်ဒီနေရာကနေစပြီးတော့ခုတင်နေတဲ့ဆယ်နှစ်ထိတောက်လျှောက်ပုံပြင်ရမှာချင်းအစကတည်းကကမှားနေတာဒီပညာရေးစနစ်ကကမှားနေတာအဲ့တော့ဘာလို့မှားနေရလဲဆိုတော့လူလက်သိပါတယ်အငြင်းနဲ့တင်ကျက်ဟိုတင်လိုက်ဟိုတလားတစ်ခါဆံလို့ဝဲဆစ်လိုက်အပြီးလို့ရှိရင်အလားတူထားပခင်နောက်ဒီတစ်ခါဖတ်ပြီးတင်ပြီးလို့ရှိရင်တစ်ခါဒီလားတလားတကူတင်ပြီးတော့ဟောင်းမေးပခင်နောက်တစ်ခါနောက်တစ်တန်းကိုဟိုဘယ်လိုပြောလဲနောက်တစ်ခါကိုတစ်ခါဆက်ကျက်အဲ့လိုမျိုးနဲ့ဒီကလေးတွေကတင်လိုက်ရင်တစ်ခါဖြေလိုက်ရင်မေးပလိုက်ရင်တစ်ခါဖြေလိုက်ရင်မေးပလိုက်ရင်လည်းဒီလိုလာနေခဲ့ကြတာလေလာနေခဲ့ပြီးတော့အခုချစ်တန်းမှာအခုတစ်ခါဆွေးရခဲ့ဆိုပြီးတော့လုံးချလိုက်တယ်ကလေးတွေအကုန်လုံးကမကမရှိပြီးစတဲ့လူတွေလည်းအများကြီးအလေးနဲ့လည်းအလားတူပဲအခုတစ်ခါဆင်းနှန်းကြတော့လေအကုန်လုံးကအခင်းထားကြတာပေါ့တော့မိသားတွေကဟောငါသားသမီးလေးတွေကတော့ဆင်းနှန်းအောင်သားပြီးလို့ဆိုလို့ရှိရင်တော့ပြီးသွားပြီအဲတက္ကသိုလ်တက်ရုံနဲ့ဆိုတဲ့ခါကျတော့အခုမဟုတ်တော့ပြန်ဘူးတစ်ခါတက္ကသိုလ်ကိုတစ်ခါဝင်ဝင်ကြည့်အောင်မယ်ဆိုတဲ့ခါကျတော့တက်တက်နဲ့ပေါ့နော်ဟိုကျွန်မသိချင်တော့တက်တက်နဲ့ကတစ်ခါရင်မိသားတွေကကလေးတွေကနှိမ့်ဆက်နေရလို့ထင်တာပဲရှင်ကျွန်မကတော့
ပထမဒီအမျိုးသားပညာရေးပြောင်းပြူရင်ပြောင်းလဲဖို့အတွက်ခုနလူလာတဲ့လူတွေတို့ပြောတဲ့အထဲမှာတက္ကသိုလ်တွေကနေပြီးတော့ဒီအမှတ်တွေအမှတ်လိုက်ပေါ့တို့တက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်လိုက်ဝင်ခွင့်ပြုဖို့ဆိုတော့တို့ဒီအဆိုပြုချက်ဆိုတာပါပါလေခင်ဗျာအဲ့တော့အဲ့ဒါကိုလက်မခံတာလားမတ်ဆူရဲ့သဘောထားအဲ့ဒါမကြိုက်တာလားအဲ့စနစ်ကိုဘယ်လိုယူဆပါလဲ
အဲဟုတ်တယ်ရှင်အဲ့လိုမလုပ်တင်လေအရင်ကတော့ပဲပေါ့နော်ကျမတို့အမှတ်တင်နေပဲသူဟာသူခွဲပြီးသူတို့သဆိုင်ရာတက်ကြလို့တက်ကြလို့အတီးတီးသွားကြရုံနဲ့ဒီဒါဆိုရှင်ကျမတို့လည်းဘာမှမဖြစ်အခုဟာကဆက်စီအဲ့လိုမျိုးလုလိုက်တဲ့တက်ကြမှုလို့ကျမပြောတော့ပေါ့နော်ဘာဖြစ်လာလဲဆိုတော့တောင်းကဘက်ကနောက်ဆက်တစ်ခါဆက်ပြီးတင်မယ်နဲ့မအေးမိမတွေတက်ကဆက်ပြီးငွေကြေးပုံကြမှုဖြစ်လာမယ်အဲ့ဒါပဲရှိတယ်လေဟာသူဟာမဟုတ်လို့လေတက်ကြလို့သူကလေးတွေတက်ပညာရေးကောင်းသားမလားဆိုတော့လေအဲ့လိုလည်းမဟုတ်ပြန်ဘူးရှင်အဲ့ဒါကြောင့်မလို့ပါကျမကတော့အဲ့ဒါကိုသိပြီးတော့ဟိုဘယ်လိုပြောလဲကျမသိဦးတယောက်တည်းသဘောနိုင်နေထားရကျမအဲ့ဒါတော့လုံးဝမသိဘူးရှင
်ဟုတ်ကဲ့မဆွေကျေးဇူးပါအဲမဆွေဆွေးနွေးသွားတာကြားမိမှာထင်ပါတယ်ခုနတက္ကသိုလ်ဆရာမတူတူမအောင်ကြားပါလား
ဟုတ်ကဲ့ကိုသားကြီးကြားတယ်
ဟုတ်ကဲ့မတူတူမအောင်ခုနမဆွေဆွေးနွေးသွားတဲ့အချက်ကိုကြားပါမယ်မိဘရဲ့
သူ့ရဲ့စိုးရင်ပူပန်မှုပေါ့အဲ့ဒါနဲ့ပတ်သက်လို့ရောမသူသူမတို့ကဘာပြောကျင်လဲ
ဟုတ်ကဲ့အဲ့ဒါကိုအဓိကပြောချင်တာအခုဖြစ်နေတဲ့ပြဿနာအဲ့ဒါကအငင်းပွားပဲကတကယ်တမ်းပညာရေးအကြောင်းလေးကိုလုပ်တဲ့ခါကျတော့ကျွန်တော်တို့ဒီစာမေးပွဲကိုဘယ်လိုပြုရဲပေါ့နော်ဒီဟိုပုံစံမျိုးစာမေးပွဲကိုဘယ်လိုပြုရဲပညာရေးပုံစံကိုကြောင်းဖို့ပြောတဲ့ခါမှာအခုဒီအမျိုးသားပညာရေးဥပဒေကထွက်လာတဲ့အချိန်မှာအငင်းပွားပြန်လည်းပြန်ထွက်တယ်ခုနကသူတို့ပြည်ပြကြောင်းလေးလိုက်တဲ့ပုံစံကမမိဘတွေရောကျောင်းသားတွေရောဆရာတွေရောကြားမှာပေါ့နော်တော်တော်လေးကိုဒီကိစ္စပြောကြဖြစ်လာတယ်မှာ၄တန်း၈တန်း၁၂တန်းကိစ္စပေါ့နော်အဲ့တော့ကျမတို့အခုတို့၁၂တန်းပေါ့အခြေခံပညာကိုတို့၁၂တန်းသတ်မှတ်တယ်အဲ့ဒီ၁၂တန်းအပြီးမှာတို့တက္ကသိုလ်ဝင်ခွင့်တွေကိုတက္ကသိုလ်တွေပေါ့နော်ဝင်ခွင့်ပေါ့အန်ထိုင်းပေါ့တက္ကသိုလ်ဝင်ခွင့်ဆံမေးဝဲတွေဖြည်ပြီးတော့တက္ကသိုလ်တွေဖြစ်တယ်ဒါပေမဲ့အခုတို့လှုပ်လိုက်တာကလည်းအမှတ်နဲ့ပဲပြန်ခွဲမဲ့တက္ကသိုလ်ဝင်ခွင့်ဆံမေးဝဲပုံစံဖြစ်နေသေးတယ်ကွာတကယ်တမ်းဖြစ်တင်တာကကျမတို့ NLEA ကကြံပေးတယ်ဒီ၁၂တန်းပညာရေးကိုလည်းကျမတို့ကအကြံပေးရတယ်။ဒါပေမဲ့ကျွန်တော်တို့အခြေခံပညာပြီးဆုံးခြင်းမှာအခြေခံပညာကိုပြီးဆုံးအောင်လက်မှတ်ပေးပါ။ဒါပေမဲ့အဲ့ဒီအခြေခံပညာမှာကျွန်တော်ကြောင်းရမှာကအဓိကကျမတို့ကဒီကလေးတွေကိုစဉ်းစားပြီးခေါ်ပြီးကလေးတွေကိုလည်းအထုတဲ့သင်ကြားရေးပုံစံတွေကိုကြောင်းပြီးကလေးတွေကိုတကယ်တက်အောင်သင်ပေးဖို့ကလေးတွေမှာလိုအပ်တဲ့အရေးတွေပေါ့ပေါ့နော်။ကျန်းကျင်မှုတွေကိုရှိတဲ့ပညာရေးပုံပညာရေးသင်ကြားရေးပုံစံတွေကိုကြောင်းပြီးစစ်ဆေးရေးပုံစံတွေပေါ့တပါးတယ်ရောက်မှာပေါ့အဲ့ဒီစစ်စင်းရေးကခလေးတွေရဲ့တည်ယူတမ်းများမှုအပြင်းအားများလို့တဲ့စစ်စင်းရေးပုံစံတွေကြောင်းမှုတောင်းလို့ရှိရင်ခလေးကအခြေခံပညာအဆင့်မှာဒီမူတည်သူလို့သိတယ်ပေါ့လို့ကျန်းကျင်မှုတွေသင်တန်းရောက်ပြီးတော့အခြေခံပညာပြီးဆုံးရင်ပြီးတော့မှကျွန်တော်တို့တက္ကသိုလ်ဝင်ခွင့်တွေမှာဒီခလေးကတည်တည်လို့တဲ့ဘာသာရပ်ကိုပေါ့နော်တက္ကသိုလ်ရဲ့ requirement ဆိုတာတက္ကသိုလ်ရဲ့စမတ်ချက်နဲ့ကန့်ညီတဲ့ဝင်ခွင့်ဆံမေးဝဲတွေကိုပြီးပြီးတော့ဒီအဆင့်ပညာကိုတက်ဆန်းသွားဖို့ပေါ့အဲ့ဒါကမှန်ကန်တဲ့အကြောင်းလေးပါဒါနဲ့လက်တွေ့မှာကြတော့အဲ့ဒီအကြောင်းလေးကဖြစ်မလာတဲ့နဲ့ဒီစေတန်းဒီစေတန်းဆာမီဘွဲလို့ပြောတယ်တက်ဆာမီဘွဲကိုလည်းတစ်ခါပြရတယ်အခုတက်ကျသူဝင်ရင်းဆာမီဘွဲကိုလည်းတစ်ခါပြမယ်ဆိုတော့ခုနကတောင်းသားမိဘသိနေသွားတယ်မဆီသိနေသွားတဲ့ဟာမှာပေါ့မိဘကအဲ့ပုံမှာဒီဟိုကျွန်တော်တို့ဒီလိုလုပ်ဖို့ဘိုးကြီးဖြစ်လာတယ်ဒီဆာမီဘွဲတွေကိုဖြေဖို့အတွက်ခုနငွေကြေးကုန်ကြရတာဒီကြည့်ရှင်ကြောင့်ငွေကြေးကုန်ကြရတာတွေပဲခတ်ပြီးတော့ဝင်လို့ဘိုးဖြစ်လာတဲ့အတွက်ဒီကြောင်းလိုက်တဲ့အကြောင်းလေးကဒီမှန်ကန်တဲ့အကြောင်းလေးမဖြစ်တဲ့ခါကျတော့ခုနကကျွန်တော်တို့ NNI ကအကြံပေးထားတဲ့တက္ကသိုလ်ဝင်ခွင့်ပုံစံနဲ့လက်ရှိကျောင်းလိုက်တဲ့တက္ကသိုလ်ဝင်ခွင့်ပုံစံရှားမှာဟုတ်ကဲ့ဟိုပါဘောနော်ဟိုမတူညီမှုတွေရှိတာပေါ့ကိုယ်လွှဲမှုတွေရှိတယ်ပေါ့အဲ့ဒါကိုပြောချင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လေးလိုက်ပေါ်မှာတော်ရှင်တူရှိပါတယ်အခုကိုနေကိုနေဦးလင်းလင်းကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးလို့ရပါတယ်အ
ဲဆွေးနွေးလို့ရပါတယ်ဆိုတော့ဗမာပညာရေးကတော့နောက်ပိုင်းဆိုတော့ကျွန်တော်လည်းသိတော့မသိပါဘူးရာနိုင်ငံရရောက်တဲ့အခါကျတော့လိုဖြစ်လဲဆိုတော့ကျွန်တော်လည်း88ဟို94နောက်ပိုင်းတီထွက်တာဆိုတော့ကျွန်တော်တို့ကိတုံးကတော့ကျွန်တော်တခါပြောခဲ့သလိုပဲပေါ့မဆလပညာရေးပဲပေါ့ဗျာဒါပေမဲ့ကျွန်တော်တို့ခင်မှာဘာဟာဖြစ်လဲဆိုတဲ့အခါကျတော့ဥမာတကူခင်ဗျာ10တန်းမှအမှတ်များများရဖို့ဆိုရင်10တန်းမှကျိုးသားရုံနဲ့မရဘူးမူလတန်းနဲ့ကိုက1 2 10ဖြစ်နေမှဟာလားနော်သူမူလတန်းပြီးရင်အလေတန်းတစ်ဆင့်ပြီးအဲ့လိုဖြစ်တဲ့လူတွေစုပြီးတော့မှနောက်ဆုံးမှဟလာ1 to 500 to 1 to ဟလာ1000လို့ဖြစ်မယ်ပေါ့ဗျာကိုကြိုက်တဲ့ line ကိုရမယ်ပေါ့နောက်တစ်ခုလူတွေနားလည်ထားမယ်အကြောင်းရင်းကကိုယ့်ရဲ့ပညာရေးအကြီးချင်းတကယ်စားမကြိုးစားပဲနဲ့ဥမာတကူဆရာဝန်ဖြစ်ချင်တယ် engineer ဖြစ်ချင်တယ်ကျွန်တော် logic အရာတော့မဖြစ်နိုင်ဘူးဗျာနော်မဖြစ်နိုင်ဘူးပြင်ချမတော်တဲ့ဒီလူရောက်ကစဉ်ရင်းကင်သွားအလုပ်လုပ်လို့ရှိရင်သူ့မှာ stress ပိုများသွားမယ်အဲ့တော့ကျွန်တော်တို့ခေတုံးကစနစ်တကျသေးချာ plan လုပ်ပြီးတော့လုတ်ခဲ့တဲ့အကြီးသေးရှိတဲ့လူတွေဟာဒီနေ့နိုင်ငံသားမှလည်းအများကြီးပြည်မှာလည်းအများကြီးဘယ်သူငယ်ပြည်ပြည်တန်းတူတင်လို့ရတယ်ဗျာသို့တော်တခုရဲ့ရှိတယ်ကျွန်တော်တို့ခင်မှာလွဲဝါတာကစီးပွားရေးဆိုနော်စီးပွားရေး second ဟာပေါ့ option မရှိဘူးဆရာဝန်ဆိုရင်လည်းအခုဆရာဝန်လိုင်းကောင်းတယ်ဆိုလွတ်လပ်တယ်ဆိုဆရာဝန်လိုင်းဝင်တိုးလိုက်တာအကယ်၍သာအခုစင်ကာပူမှာဆိုလို့ရှိရင် option တွေအများကြီးရှိတယ်ဆိုလို့ရှိရင်ဆရာဝန်လိုင်းနဲ့တိုးနေမှာ
တိုးတိုးလေးချုပ်ပါဆရာ
လိုင်းနဲ့တိုးနေတယ်ဗျာသူဝါသနာနဲ့တူရှင်းပြောတမိုင်းလုတ်တဲ့လူလည်းဖြစ်ရင်ဖြစ်မယ်စိုက်တိုးရေးလုတ်တဲ့လူလည်းဖြစ်ရင်ဖြစ်မယ်ဒါပေမဲ့တော်တဲ့လူတွေကကိုဝါသနာပါရာကိုအကောင်းဆုံးဖြစ်အောင်သွားတဲ့အတွက်ဒေနီယံပါရဲ့ဖြစ်ဖြစ် professional ဖြစ်သွားတယ
်
အဲ့တော့အဲ့လိုအခြေခံမျိုး professional မဖြစ်ဘဲနဲ့ဟုတ်လားနော်ဟိုစိုက်ဘက်ထဲပေါ်မှာတာဖြစ်မယ်ဆိုရင်တော့ကျွန်တော်ထင်တယ်ဘာစနစ်ပဲအပြောင်းအပြောင်းဘယ်လိုပဲအပြောင်းအပြောင်းဟိုမအောင်မြင်နိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲတွေ့တယ်
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါကျွန်တော်အခုကိုဥတ္တတကိုကျွန်တော်ပြန်လှည့်ပေးချင်ပါတယ်ဥတ္တတကြားပါလားခင်ဗျဟယ်လို
ဟုတ်ကဲ
့ဥတ္တကျွန်တော်ပြန်မေးချင်တာကအခုဆိုရင်ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းပြင်ဆင်နေတာရှိပါတယ်ပညာရေးဥအမျိုးသားပညာရေးဥပဒေတရားကိုပြင်ဆင်ပြီးတော့ခုတည်းကထွက်လာအောင်ကြိုးစားနေကြတာရှိပါတယ်အဲ့တော့ဒါထွက်လာရင်လက်ရှိ ခင်ဗျာကျွန်တော်တို့ဆွေးနွေးနေကြတဲ့ဒီအထက်တန်းဆင့်ဒီပညာရေးနဲ့ပတ်သက်လို့တွားပြီးတော့ဘာတွေတက်ရောက်သွားနိုင်မှာလဲအဲ့ဒါနဲ့ပတ်သက်လို့စူးစူးကောင်းကျိုးလေးသုံးသပ်ပေးပါလား
ဟုတ်ကဲ့အဲ့တော့အခုကျင်းရမြို့သားပညာရေးဥပဒေပြည်နယ်ပေါ့နော
်ကျွန်တော်တို့တမနစ်ကျော်တော့ပဲချေရပါတယ
်ဆက်များဖွဲ့တက်ကဒါမဲ့နားပေါ့နော်အနေနဲ့လည်းတောင်းနေတောင်းနိုင်နေတောင်းနေကျွန်တော်တို့ကအကုန်လုံးကတော့ဒီလိုဆက်နှစ်ချက်ထွက်တယ်ပေါ့ကျွန်တော်တို့ကကူချက်ပေါ့ဒါမဲ့အဲ့ပေါ်ဒါမပြန်ထားတော့ဒီလိုတော့နေအမြဲတမ်းလို့တော့ဘူးကြည့်တယ်ပေါ့နော်သူတို့လောလောဆယ်ကြားရတော့ကျွန်တော်ဒီအမြဲတမ်းပညာရေးဒီလိုတိတ်မပြေဘူးအရင်တိုင်းပဲသူတို့ဟိုပေါ့နော်အစိုးရနဲ့လွတ်တော်အကြံပေးပြင်လိုက်တယ်အဲ့ဒါကျွန်တော်ကရောမြန်မာပြည်နယ်ကကောင်းလာမှာမဟုတ်ဘူး။အဲကြောင့်လဲဆိုကျွန်တော်စတီတူးနောက်ပိုင်းနဲ့ပြည်လာတာကအကုန်လုံးပတ်ဝန်းနဲ့ all inclusive education ဖြစ်ရမှာ။မဖြစ်နိုင်ရင်တော့ကျွန်တော်တို့ကကြာဆုံးနေမှာပဲ။အခုဒီလေးဆိုကြည့်ဒီပညာရေး budget တွေကဒါကနည်းနည်းလေးပဲကြာသေးတယ်။အခုချိန်ကြီးလည်းဒီပညာရေး budget ကလည်းကျွန်တော် construction ဘိုင်းမှာပုံသွားတယ်ဆက်ဆက်မှရတဲ့ capacity building မတော်အောင်အဲ့လိုမျိုးပေါ့နော်။ဟို training တွေတော့မယ်ဒါမျိုးတွေမတော်နိုင်ဘူးသူကဘာလို့ဆိုအဆောက်အဦပဲ၆ပြားအဲ့တော့အောင်မြင်မှာတော့မဟုတ်ဘူးဆိုတော့ကျွန်တော်တရားရခိုင်လုံးပြောပြရတယ်။အဲ့တော့ဒီအချိန်မှာကျွန်တော်တို့အရေးကြီးဆုံးပညာရေးပိုင်းပညာရေးပိုင်းဘာမှမတူးတက်လာပဲနဲ့ဒီတိုင်းနေမှာဆိုတော့ဟိုဘာမှတော့မပြောင်းလဲလာဘူး။အဲ
့တော့အောင်မြင်မှုရမှာမဟုတ်ဘူးဆိုရင်ဥတ္တရတို့အနေနဲ့အောင်မြင်နိုင်အောင်ဘာများလက်တွေ့အကြံပေးချင်ပါလဲ။တကယ်တမ်းအပြောင်းလဲဖြစ်နိုင်အောင်လို့ခက်တူတူတူပါဆက်ကတော့တ
ော့ဟယ်လို
ဟုတ်ကဲ့ကျွန်
တော်တို့ကဟယ်လို
ဟုတ်ကဲ့ကြားပါတယ်
ကျွန်တော်တို့က
ဟုတ်ကဲ့ကြားပါတယ်ကြားပါတယ်
ကျွန်တော်တို့ကအောင်မြင်ရတဲ့ဆိုအခုတော့လောတဲ့ပညာရေးကိုလွတ်လပ်ခွင့်ပေးရမှာပေါ့နော်ပညာရေးဥပဒေကိုအကုန်လုံးလက်ခံနိုင်တဲ့ဥပဒေဖြစ်အောင်ကျွတ်တော်ရဲ့အစိုးရအဖွဲ့ရပြဋ္ဌာန်းပေးရမယ်ပြဋ္ဌာန်းပေးတဲ့အခါမှာကျွန်တော်တို့တက်ကြူတွေဟောပေါ့နော်ဟိုခရစ်တီယန်တွေဒီကျွန်တော်တို့ဟောပေါ့နော် creative team ပါဝါရီရအောင်လုပ်ပေးနိုင်ရမယ်အခုဥက္ကဋ္ဌဟောအလဲဌဟောဟောပေါ့နော်အထက်တန်းဟောတက်ကြူတွေဟောအဲ့လိုတွားမှာဟောအခုကကျွန်တော်တို့ဆောင်ပွဲစနစ်ကိုလည်းကျွန်တော်တို့ကိုယ်တိုင်လည်းလက်မခံပြောနေရပါတယ်ဒါပေမဲ့ဒီလိုကျတော့ဒီဆောင်ပွဲ
ကျွန်တော်တို့ဒိုင်ရိုက်လေးတိုင်းစီစဉ်ချိန်လေးစစ်သွားလို့ပါဦးတူတာကြီးအခုပါဝင်ဆွေးနွေးပေးတယ်ဆရာဦးတူတာဒေါ်တူတူမဆရာဦးတန်းထိုက်အောင်မဆွေကျွန်တော်တို့ရှင်အားလုံးကိုကျွန်တော် view မြန်မာပိုင်းကနေပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးတိုင်းစီစဉ်ဒီမှာပဲဂျန်နာဝင်ပြီးပါခင်ဗျာ
သူမခင်ဖြူထွေးနဲ့သူကိုသားညုံအစီအစဉ်တင်ဆက်တဲ့တရားရည်လိုင်းကိုကြားခဲ့ရတာပါရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေဆုံးမသက်ခင်ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးသနာကျော်ကတလဲပြောပြပေးပါအောင်ရှင
်။နေပေါ်နိုင်ငံမှာဒီကနေ့မွန်လွဲပိုင်းကအပြင်းနဲ့ငရင်တစ်ခုထက်လှုပ်သွားပြီးလူပေါင်း35ဦးမကသေဆုံးသွားခဲ့ရပါတယ်။နေပေါ်မှာလွန်ခဲ့တဲ့သတင်းသုံးဘက်ကအင်အားပြင်းနဲ့ငရင်တစ်ခုလှုပ်ခဲ့ပြီးကယ်ဆယ်ရေးနဲ့ပြင်လဲထူထောင်ရေးလုပ်ငန်းတွေလုပ်နေချိန်မှာပဲအခုလိုမျိုးငရင်ကြီးတစ်ခုထက်လှုပ်တာပါ။နောက်ဆုံးသတင်းရလူပေါင်း 1,000 ကျော်လဲဒဏ်ရာရရှိထားတယ်လို့ပြည်ထောင်ဝင်ကြီးဌာနကပြောပါတယ်။ပြည်အား 9.3 ရှိရဲ့ငရင်ကကတ်မန်ဒူးမြို့တော်အရှိတ်မိုင်း 90 ကျော်ကိုဗဟိုပြုတော့လှုပ်သွားတာလို့အမေရိကန်ဘူမိတိုင်းဒါရေးဌာနကပြောပါတယ်။တနအိအတွင်းမှာကိုပြည်အား 6.3 ထိမြင့်တဲ့ငရင်တွေအပါအဝင်နောက်ဆက်တွဲငရင်6ခုလဲထပ်ပြီးတော့လှုပ်သွားခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာလို့ဆိုတဲ့သူတွေအပြည့်လိုက်ပါလာတဲ့ဆက်လက်တစည်းကိုအင်ဒိုနီးရှားအာဏာပိုင်တွေကကြားဖြတ်တားဆီးလိုက်ပါတယ်။အာချီပြည်နယ်မြောက်ပိုင်းကမ်းလွန်မှာအဲ့ဒီဆက်လက်ကိုအင်ဒိုနီးရှားရေတပ်ကတနင်္လာနေ့နှောင်းပိုင်းမှာပဲတားဆီးခဲ့တာဖြစ်ပြီးလှေပေါ်ပါလာတဲ့သူတွေကိုအစားအစာရေနဲ့ဆေးဝါးအထောက်ပံ့တွေပေးပြီးတော့သူတို့လာတဲ့လမ်းအတိုင်းဆက်လွတ်လိုက်တယ်လို့အင်ဒိုနီးရှားရေတပ်ပြောခွင့်ရသူကပြောပါတယ်။အဲ့လူတွေကအင်ဒိုနီးရှားကိုဥတီလာတာမဟုတ်ဘဲနဲ့ဘဲသွားတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရဘူးလို့ပြောခွင့်ရသူကဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုချီအပန်းချေမျိုးမှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စတွေပေါ်မှာနှစ်ဖက်သဘောကွဲလွဲမှုတွေဖြစ်တာကြောင့်ဆက်ဆံရေးတင်းမာခဲ့ပြီးတဲ့နောက်ပိုင်းဒါမစ္စတာကယ်ရီရဲ့ပထမဦးဆုံးရုရှားခီးစဉ်ဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမအင်းတနာကျော်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ2440 4850နဲ့လိုင်းလမီတာ190ရောကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.